Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတို့ရရှိအားလုံးရှင်နှံချမ်းမြေကြပါစေ VOE American အတန်းကနေ2018ခုနှစ်မေလ23ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းနိုမီတာ30 40 49တို့ကနေဖန်ယူနိုင်ကြသလို VOE ရဲ့ Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်စမိုးပြီပါခင်ဗျာအခုမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မကြတဲ့ခင်နိုင်ပိုင်းအတွင်းကပဲအင်္ဂလန်နိုင်ငံမှာပေါက်ကွဲမှုဖြစ်သွားခဲ့တာကြောင့်လူအသေးအပြောက်တွေရှိခဲ့ပါတယ်တမရထရန့်ဟာမနေ့ကအစ္စရေးဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့ပါတယ်22ရာစုပင်လုံညီလာခံဒုတိယအကြိမ်ညီလာခံအကောင်းဆုံးအတွက်အကောင်းဆုံးမျှော်လင့်ထားကြောင်းဗိုလ်ချုပ်မှုကြီးမေအောင်လိုင်ကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုရှားပေါင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေတင်ဆက်ပြီးကြားရမယ်ထင်ပါဆိုရင်တော့
ရစုပင်လုံနီလာခံတွေဆက်တိုက်ပြီးတော့ဂျင်းပါနိုင်တဲ့ဟာဒါအပြုတ်သဘောဖြစ်တယ်တိုးတ
က်ဒါကတော့ပြပရောက်ချင်းတိုင်းသားရိုဒင်းကဖြစ်ပါတယ်ညီငယ်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့တင်ပြမဲ့သတင်းတော်မှာအပြည့်အစုံကိုနားဆင်ကြရမှာပါဒါအပြင်မကြခင်ဂျင်းပါတော်မဲ့ပြည်ထောင်စုညီငယ်ညီလာခံ27ရာစုပင်လုံကနေတိုးတက်တဲ့ရက်လက်ကောင်းတွေထွက်ပေါ်လာဖို့မျှော်လင့်ချက်တိတ်မထားတဲ့အကြောင်းအမေရိကန်ပြည်ထောင်စုမှာရောက်ရှိနေတဲ့တိုင်းရင်းသားကောင်းတိုင်းရင်းသားတွေကတုံ့တန်နေကြတဲ့အကြောင်း27ရာစုပင်လုံပြည်ထောင်စုညီငယ်ညီလာခံကိုတိုင်းဒါလက်နက်ကင်အဖွဲ့တွေအလုံးဖိတ်ခေါ်သွားမယ်လို့အစိုးရဘက်ကပြောနေပေမဲ့တချို့ဖိတ်ကြားခြင်းမခံရသေးတဲ့အကြောင်းနဲ့တစ်ချိန်လုံးကအမီမဲစီးရင်အတွင်းခံရတဲ့မြန်မာနိုင်ငံကခရိုနီစီးပွားရေးလုပ်ငန်းရှင်တဦးအမေရိကန်ကိုရောက်ရှိပြီးတော့စီးပွားရေးလုပ်ငန်းတွေဆွေးနွေးနေတယ်ဆိုတဲ့သတင်းပေးပို့ချက်တွေကိုကြားကြရမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့ရှားဖောင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
ဗြိတိန်နိုင်ငံမန်ချက်စတာမြို့အာဂါဇာကွင်းအတွင်းကျင်းပနေတဲ့ရော့ဂီတဖျော်ဖြေပွဲအပြီးကစားမှာကြီးမားတဲ့ပေါက်ကွဲမှုဖြစ်သွားခဲ့တဲ့အတွက်အသက်သေဆုံးမှုတွေရှိခဲ့ကြောင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။အသေးအပြောက်စီးရင်နဲ့ထိခိုက်ဒဏ်ရာရသူဘယ်နှဦးရှိတယ်ဆိုတာကိုတော့မသိရသေးပါဘူး။ဒေသဆန်တော်ချင်းတနင်္လာနေ့ညကျွန်တော်တို့အခုအသာမလွင့်ခင်နိုင်ပိုင်းအလိုလေးကပဲဖြစ်သွားခဲ့တဲ့အဲ့ဒီပေါက်ကွဲမှုကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့မျက်မြင်သက်သေတွေရဲ့အဆိုအရကတော့ပေါက်ကွဲမှုဖြစ်ပြီးနောက်ဆက်တွဲအဖြစ်တင်းနတ်တန်လိုပြစ်ခတ်တန်တွေလည်းကြားရတယ်လို့ဗြိတိန်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။မန်ချက်စတာအာဂါဇာကွင်းအနီးကဗစ်တိုးရီးယားယထာဘူရာယုံကိုလည်းအခုချိန်မှာပိတ်ထားလိုက်ပြီးအများပြည်သူတွေအနေနဲ့လည်းဒီဒေသကိုမလာကြဖို့ရဲတပ်ဖွဲ့ကသတိပေးချက်ထုတ်ပြန်ထားပါတယ်။အာဂါဇာကွင်းအတွင်းရော့ဂီတာပွဲကိုလာကြည့်ကြသူတွေနဲ့ပွဲပြီးလို့အပြင်ကိုထွက်လာနေကြတဲ့အချိန်မှာပဲပောက်ကွဲမှုဖြစ်သွားခဲ့တာကြောင့်အားလုံးကြောက်လန့်တကြားနဲ့အော်ဟစ်ထွက်ပြေးကုန်ကြကြောင်းလည်းမျက်မြင်သက်သေတွေကပြောပါတယ်အခုသမရဒေါ်နယ်ထရမ့်ရဲ့ခီးစီသတင်းကိုဆက်ပြီးတော့ပြောပြပေးပါမယ်အစ္စရေးနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်သမရဒေါ်နယ်ထရမ့်အီရန်နဲ့ရန်လိုတဲ့အပြုတ်မှုနဲ့စီးရီးတိဆောက်မှုတွေကိုတနင်္လာနေ့ကအပြင်းထန်ဝေဖန်လိုက်ပါတယ်သမရဖြစ်လာပြီးအစ္စရေးနိုင်ငံကိုပထမဆုံးအကြိမ်ရောက်လာတဲ့သမရထရမ့်ရဲ့အဲ့ဒီလိုပြောဆိုမှုကိုအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကလည်းထောက်ခံကြိုဆိုပါတယ်။အဲဒီနောက်မှာတော့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုနဲ့တိကျမတွေ့ဆုံခင်သတင်းတောက်တွေရှိမှာခေါင်းဆောင်တို့တွေ့ဆုံပြီးသူတို့ရဲ့အမြင်သဘောထားတွေကိုထုတ်ဖော်ပြောဆိုကြတာမှာ2015ခုနှစ်မှာအီရန်နဲ့နိုင်ငံတကာအတိုင်းအဝန်းကြားရရှိခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကိုထောက်ခံခဲ့တဲ့သမ္မတဘရက်အိုဘားမားအစိုးရကိုသမ္မတထရမ့်ကဝေဖန်ပြောကြားခဲ့ပါတယ်။အီရန်ပေါ်ထားရှိတဲ့အမေရိကန်အစိုးရရဲ့မူဝါဒတွေပြောင်းလဲလိုက်တဲ့အပေါ်သူ့အနေနဲ့ကျေးဇူးတင်တယ်ဆိုတာကိုပြောကြလို့ကြောင်းနဲ့ဒါအပြင်အရှေ့လိုင်းပိုင်းဒေသမှာလည်းအမေရိကန်ပြည်ထောင်စုကပြတ်သားတဲ့ခေါင်းဆောင်မှုပြတ်သားလာတဲ့အပေါ်လည်းကျေးဇူးတင်ကြောင်းဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကလည်းပြန်လည်ပြောကြပါတယ်။သမ္မတထရန့်ကအီရန်အပေါ်တနေကုန်ဆိုသလိုပဲဝေဖန်တိုက်ခိုက်ပြောဆိုခဲ့တာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုသမ္မတဒေါ်နယ်ထရမ့်ဟာဂျေရုဆလင်မြို့မှာရှိတဲ့ဂျူးလူမျိုးတွေရဲ့ဘာသာရေးအထုအမြတ်ထုံးကြောက်နံရံကြီးဖြစ်တဲ့ Western Wall ကိုတနင်္လာနေ့ကတွားရောက်ထိတွေ့အယူသည်ပေးခဲ့ပါတယ်။ဒါဟာအရှေ့လေပိုင်းကရာစုနှစ်နဲ့ချီပဋိပက္ခတွေဖြစ်တဲ့နေရာမှာတည်ရှိတဲ့အဲ့ဒီနေရာကိုဒီလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်သမ္မတတူရဲ့ပထမဦးဆုံးဂျိန်တွားရောက်တဲ့ခီးစဉ်ဖြစ်ပါတယ်။ဒီဂျူးတွေရဲ့အထုအမြတ်ကြောက်နံရံကြီးစီကိုသမ္မတဒေါ်နယ်ထရမ့်ခေတ္တတွားရောက်ခဲ့စဉ်အစ္စရေးခေါင်းဆောင်တွေအတူတကွသူနဲ့လိုက်ပါခြင်းမရှိပေမဲ့လည်းဂျူးတွေရဲ့ဘာသာရေးဖို့ပြုတဲ့နေရာကိုသမ္မတထရမ့်တွားရောက်ခဲ့တာကိုတော့ခေါင်းဆောင်တွေကကြိုဆိုခဲ့ပါတယ်ရှင်
။မနေ့ကကျင်းပတဲ့အမေရိကန်သမ္မတယူကော့ပွဲမှာရုရှားနိုင်ငံကဝင်ရောက်ဆက်ဖက်ခဲ့ခြင်းရှိမရှိအထက်လွှတ်တော်ကစုံစမ်းစစ်ဆေးနေတဲ့ကိစ္စနဲ့သက်ဆိုင်တဲ့အထောက်အထားတွေကိုမြန်မာလူမျိုးရေးအကြံပေးဟောင်းမိုက်ကယ်ဖလင်းကလွတ်တော်ကိုတင်ပြမှာမဟုတ်ဘူးလို့သတင်းမီဒီယာတွေမှာရေးသားပြောဆိုမှုတွေအပေါ်သူတို့အနေနဲ့အာအာတင်ခြင်းမရှိကြောင်းနိုင်ငံရေးပါတီကြီးနေရာစလုံးကလွတ်တော်မှတ်ဒီက VOE ကိုပြောပါတယ်မိုက်ကယ်ဖလင်းဟာရာဇဝမှုနဲ့ရင်ဆိုင်ရကောင်းရင်ဆိုင်ရနိုင်တာကြောင့်အဲ့လိုပြောဆိုမှုအပေါ်အာအာမတင်ပါဘူးလို့ဗာမွန်ပြည်နယ်ကဒီမိုကရက်ပါတီအထက်လွှတ်တော်အမပက်ထရစ်လေဟီးကပြောပါတယ်သူအနေနဲ့ fifth amendment ကိုယူပြီးရင်ကုန်နှုတ်ပိတ်နေတာကလွဲလို့တခြားနည်းလမ်းကိုလှုပ်ဆောင်ဖို့သူ့ရဲ့ရှေ့နေတကလည်းအကြံပေးကြလိမ့်မယ်လို့မထင်ဘူးလို့လည်းအထက်လွှတ်တော်မှလီဟီကပြောပါတယ် fifth amendment ဆိုတာကတော့ရာဇဝတ်မှုကျူးလွန်ကြောင်းတရားစွဲခံထားရသူအထုခုံယုံရဲ့ဆင့်ခေါ်ခြင်းခံထားရသူမဟုတ်ခဲ့ရင်လူတူးတယောက်ကိုအာဓမထွက်ဆိုခိုင်းခြင်းကရှောင်ရှားနိုင်ရေးအတွက်ငါးချိန်မြောက်ပြုလုပ်တဲ့အမေရိကန်ဖွဲ့စည်းပုံပြင်ဆင်ဖြည့်ဆွတ်ချက်မှာထည့်သွင်းဖော်ပြထားတဲ့အပိုက်ကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဆိုင်ရာရုရှားတာအမတ်နဲ့အဆက်အသွယ်ရှိတဲ့ကိစ္စကိုလိမ်လည်ပြောကြားခဲ့ကြောင်းသတင်းမီဒီယာတွေမှာရေးသားဖော်ပြပြီးတဲ့နောက်ဖလင်းဟာဖေဖော်ဝါရီလတုန်းကယာရုကနှုတ်ထွက်သွားခဲ့တာဖြစ်ပါတယ်။
မြောက်ကိုရီးယားရဲ့လက်တလောအကြဆုံးပစ်ထိန်တုံစံတပ်ပြစ်လို့မှုကိုအရေးယူရန်အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကနောက်ထပ်ရေးပေါ်ညီလာခံတရားခေါ်ယူဖို့တနင်္လာနေ့ကစီစဉ်ခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာဥရုဂွေးသံအမတ်ကြီးကအင်ကာနဲ့ကျင်းပမဲ့ဒီရေးပေါ်ညီလာခံဟာသတင်းပတ်အနေနဲ့အတွင်းမှာဒုတိယအကြိမ်ခေါ်ယူခြင်းဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုတောင်ကိုရီးယားနဲ့ဂျပန်တို့ကမြစ်တာရခံခဲ့တာဖြစ်တယ်လို့ပြောပါတယ်။ပျုံကန်းခရိုင်ကနေတနင်္ဂနွေနေ့ညနေပိုင်းကပြစ်လုခဲ့တဲ့ဒီပက်ထိန်တုံးဟာဒီဂျပန်ပင်လယ်ထဲမကျရောက်မီကီလိုမီတာ900ခန့်အကွာအဝေးထိရောက်ခဲ့တယ်လို့တောင်ကိုရီးယားကဲခတ်တွေကပြောပါရတယ်။တောင်ကိုရီးယားပူရဲကာကွယ်ရေးဦးစီးချုပ်တွေရဲ့ဒီကြေညာချက်မှာတော့မြောက်ကိုရီးယားစစ်တပ်ရဲ့နောက်ထပ်ရန်စက်မှုတွေကိုတောင်ကိုရီးယားစစ်တပ်ကနေနီကကစောင့်ကြည့်နေပြီးစစ်တပ်ကိုအဆင်သင့်ပြင်ထားတယ်လို့လည်းပြောပါရရှင်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာမနက်ဖြန်မေလ24ရက်နေ့မှာစတင်မဲ့ပြည်ထောင်စုငင်းငယ်ရေးညီလာခံ27ရာစုပင်လုံနဲ့ပတ်သက်လို့တက်မတော်ဘက်ကအကောင်းဆုံးကိုမျှော်လင့်ထားကြောင်းအရေးကြီးတာကလက်နက်ကန်ပဋိပက္ခတွေခြုံငင်းပြီးဒီမိုကရေစီလမ်းကြောင်းပေါ်မှာခိုင်ခိုင်မာမာသွားနိုင်ရေးဖြစ်ကြောင်းမြန်မာနိုင်ငံကိုရောက်ရှိနေတဲ့ဥရောပတမက္ခစစ်ဖက်ဆိုင်ရာကော်မတီဥက္ကဋ္ဌဗိုလ်ချုပ်ကြီးမီကဲလ်ကော့စတာရာကုစ်နဲ့မေလ22ရက်နေ့ကတွေ့ဆုံစဉ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လည်းကပြောကြားပါတယ်ဗိုလ်ချုပ်ကြီးမီကဲလ်ကိုစတာရာကုစ်ကလည်း27ရာစုပင်လုံညီလာခံကြီးတိုးတက်အောင်မြင်မှုရရှိပြီးပြည်တွင်းလက်နက်ကင်ပဋိပက္ခတွေချုပ်ငင်းအောင်စုမုံကောင်တောင်းမှကြောင်းပြန်လည်ပြောကြားခဲ့ပါတယ်။ဒီချိန်ထဲမှာပဲ27ရာစုပင်လုံဒုတိယအကြိမ်မြောက်ညီလာခံကိုတရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့ကပါဝင်တက်ရောက်ဖို့ရှိကြောင်းမိုင်းလာခေါ် NDAA အဖွဲ့ကခေါင်းဆောင်တဦးက VOE ကိုပြောပါတယ်ညီလာခံကိုကျင်းပဖို့တရက်အလိုမှာပဲတနင်္ဂနွေလုံးအပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မမထိုးသေးတဲ့တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့ပါဝင်တက်ရောက်မယ်ဆိုတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်
2016ခုနှစ်ကလူပေါင်းတန်30ကျော်တို့ဟာသူတို့ရဲ့သက်ဆိုင်ရာနိုင်ငံတွေအတွင်းမှာအိုးအိမ်မဲ့ဆွန့်ခွာထွက်ပြေးခဲ့ကြရတယ်လို့အစီရင်ခံစာတစ်တစောင်မှာဖော်ပြထားပါတယ်။ပြည်တွင်းအိုးအိမ်မဲ့ဖြစ်ကြသူတွေစောင့်ကြည့်ရေးဌာနနဲ့ဒီနော်ဝေဒုက္ခသည်ကောင်စီတို့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာပြိပခရာဇဝမှုဆိုင်ရာအကြမ်းဖက်မှုနဲ့သဘာဝဘေးဒုက္ခတွေကြောင့်လူတန်းနဲ့ချီပြီးအိုးအိမ်မဲ့ဖြစ်ခဲ့ရတယ်လို့ဖော်ပြထားပါတယ်2016ခုနှစ်အတွင်းတစ်ဆက်ကန့်တိုင်းမှာလူတဦးကျစီအိုးအိမ်မဲ့ဆွန့်ခွာထွက်ပြေးခဲ့ကြပြီးတော့ IDP တွေဟာဒုက္ခသည်အရေအတွက်တဲ့နှစ်ဆများတယ်လို့နော်ဝေဒုက္ခသည်ကောင်စီညွန်ကြားရေးမှူးယွန်အင်္ဂလကပြောပါတယ်မြန်မာနိုင်ငံမှာ NGO တွေနဲ့ကုလသမဂ္ဂ OCHA ဒုက္ခသည်များဆိုင်ရာရဲ့ဒီ2016ဒီဇင်ဘာ31ရက်နေ့ထိစီးရင်ရပြည်ပကကြောင့်ထွက်ပြေးခဲ့ကြရသူ634,400ရှိပြီး2016အောက်တိုဘာလအစောပိုင်းမှာရခိုင်ပြည်နယ်မှာပြည်ပကကြောင့်အိုးအိမ်မဲ့ထွက်ပြေးကြရတဲ့ဒီရိုဟင်ဂျာပေါင်း3,000ခွဲရှိတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်တိစောက်နိုင်ရေးအထောက်အကူပြုနေတဲ့တရုတ်ကုမ္ပဏီတွေအပေါ်ဒဏ်ခပိတ်ဆို့မှုတွေချမှတ်ရေးအတွက်ခေါင်းဆောင်အုပ်ပထမဆုံးအကြိမ်ပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲအတွင်းတရုတ်သမ္မတရှီကျင်းပင်ကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုကတိပေးခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလိုလှုပ်ဆောင်ဖို့ရက်တရကြာကာလသတ်မှတ်ပေးဖို့အတွက်လည်းတောင်းဆိုခဲ့ပါတယ်။မြောက်ကိုရီးယားအရေးကိစ္စမှာနိုင်ငံပူးပေါင်းဆောင်ရွက်ကြဖို့ခေါင်းဆောင်အုပ်သဘောတူခဲ့ကြတယ်ဆိုတာကိုအရာရှိအတော်များများကအစာဟိရှင်ပုံသတင်းစာဌာနကိုအတိအပြုပြောကြားခဲ့ကြောင်းဒါပေမဲ့အချိန်ပေးဖို့အတွက်သမ္မတရှီကျင်းပင်ကတောင်းဆိုခဲ့ကြောင်းရေးသားဖော်ပြထားတာဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ရှားဖောင်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုချိန်ကစပြီးတော့သတင်းတော်တွေကိုတင်ဆက်ပေးပါတော့မယ်အရင်ဆုံးကြားကြမှာကတော့နိုင်ငံတကာသတင်းတော်တစ်ပုဒ်ဖြစ်ပါတယ်အစ္စရေးနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အီရန်ရဲ့ရန်လိုတဲ့ အပြုံမှုနဲ့စစ်ရေးတိဆောက်မှုတွေကိုတနင်္လာနေ့ကအပြင်းထန်ဝေဖန်ပြောကြားလိုက်ပါတယ်။တမရဖြစ်လာပြီးအစ္စရေးနိုင်ငံကိုပထမဆုံးချင်းလာရောက်တဲ့တမရထရမ့်ရဲ့အဲ့ဒီလိုပြောဆိုမှုကိုဝန်ကြီးချုပ်ဘန်ဂျမင်နင်တန်ညာဟုကလည်းထောက်ခံကြေညာလိုက်ပါတယ်။အပြည့်အစုံကိုတော့ကုဇော်ဝင်းလှန်ကတင်ပြထားပါတယ်။နားဆင်ပါခင်ဗျာ
။ဆော်ရီအာရေဗျနိုင်ငံကတဆင်အစ္စရေးနိုင်ငံကိုမေလ22ရက်နေ့ကရောက်သွားတဲ့တမရဒေါ်နယ်ထရမ့်ဟာတာဝန်ထမ်းဆောင်နေတဲ့အမေရိကန်တမရတအူးအနေနဲ့ဂျူးဘာသာဝင်တွေအတွက်အထွတ်မြတ်ဆုံးနေရာတစ်ခုဖြစ်တဲ့ဂျေရုဆလင်မြို့ဟောင်းက Western Wall နဲ့ခရီးယန်ဘာသာဝင်တွေရဲ့ဘာသာရေးရအထွတ်မြတ်ထားရာနေရာတွေကိုတွားရောက်ခဲ့ပါတယ်။အမေရိကန်နဲ့အစ္စရေးနိုင်ငံတို့ရဲ့အီရန်ပေါ်ထားရှိတဲ့သဘောထားဟာအတူတူပဲဖြစ်ကြောင်းဂျေရုဆလင်မြို့မှာအစ္စရေးတမရရူဘင်ရီဗလင်နဲ့အတူပြောကြားတဲ့မိန့်ခွန်းအတွင်းတမရထရမ့်ကထည့်သွင်းပြောကြားခဲ့ပါတယ်
။ Most importantly, the United States and Israel can declare with one voice that Iran must never be allowed to possess a nuclear weapon, never ever.
Iran nga nuclear len ne ma pain san yi twe American pyaung su ne Israel nengan do ga tan ni tan nyut the tabor da thauk pyan lai ba de. Da pyin sit twe jwa de ko ngwe chee ne len ne thauk pat ni da sit tin nan ni po cha pe ni da de ko le Iran nengan ni ne chet chin yat tan ma phit ba de.
Ai naw ma raw Israel wun ji chou Benjamin Netanyahu ne ti ja ma twe song kin တရင်နောက်တည်းရှိမှာခေါင်းဆောင်တို့ဦးတွေ့ဆုံပြီးသူတို့ရဲ့အမြင်သဘောထားတွေကိုထုတ်ဖော်ပြောဆိုကြတာမှာ2015ခုနှစ်မှာအီရန်နဲ့နိုင်ငံတကာအသံဝန်ကြားရရှိခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကိုထောက်ခံခဲ့တဲ့သမ္မတဘာရက်အိုဘားမားအစိုးရကိုဝေဖန်ပြောကြားခဲ့ပါတယ
် You know, with Iran, Iran should be very grateful to the United States because Iran negotiated a fantastic deal.
အီရန်နိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုကိုကျေးဇူးတင်လင့်ပါတယ်။ဘာဖြစ်လို့လဲဆိုတော့အရင်အစိုးရလက်ထက်တုန်းကသူတို့အတွက်ကောင်းမွန်တဲ့သဘောတူညီချက်ကိုအီရန်ဘက်ကဆွေးနွေးညှိနှိုင်းနိုင်ခဲ့ပါတယ်။ဘယ်ရှိတော့ငါပဲကြည့်ကြည့်ယုံနိုင်စရာမရှိတဲ့သဘောတူညီချက်ဖြစ်ပါတယ်။လူတချို့ကဆိုဒါမျိုးဘလို့များစဉ်းစားမိကြတယ်လဲလို့တောင်ထင်ခဲ့ကြပါတယ်။တက်တနာပေါင်းစုံနဲ့ရင်ဆိုင်နေရပြီး6လအတွင်းလောက်မှာပဲသဘောတူညီချက်ပြတ်ပြားတော့မယ့်အခြေအနေစိုက်တဲ့သဘောတူညီချက်ပြန်ပြီးတော့အသက်ဝင်လာအောင်ချမ်းသာကြွယ်ဝလာအောင်တိုးတက်ကြီးပွားလာအောင်လှုပ်ပေးနိုင်တဲ့ကျွန်တော်တို့ကိုကျေးဇူးတင်ရမယ့်အစားအခုတော့သူတို့ကပိုးပြီးတော့တောင်အတင့်ရဲနေကြပါတယ်ဒီနျူကလ িয়ার သဘောတူညီချက်ဟာသူတို့အတွက်တိတ်ကိုကောင်းမွန်လုံးတဲ့အတွက်သူတို့ကြိုက်တယ်လို့လုပ်လို့ရတယ်လို့ထင်နေကြပါတယ်သူတို့ထပ်လုပ်လို့မရနိုင်တော့ပါဘူးအဲ့ဒီသဘောတူညီချက်ထဲမှာပါဝင်လိုက်တာဟာအမေရိကန်အတွက်မဟာအမှားကြီးဖြစ်ပါတယ်အီရန်အနေနဲ့ဘယ်တော့မှနျူကလ িয়ার လက်နဲ့ပိုင်ဆိုင်ခွင့်မရှိစေရပါဘူးကျွန်တော်ဂရိပေးပါတယ်
အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့2015ခုနှစ်မှာနျူကလ িয়ার သဘောတူစာချုပ်ချုပ်ဆိုလိုက်တဲ့အတွက်အီရန်အနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုဖျက်သိမ်းပေးရတာဖြစ်ပါတယ်။အီရန်ကအဲဒီလိုသဘောတူလိုက်တဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းဘက်ကလည်းအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုပြန်လည်ရုပ်သိမ်းပေးခဲ့ပါတယ်။အီရန်နဲ့နိုင်ငံတကာအတိုင်းဝိုင်းကြားသဘောတူညီချက်ရရှိလိုက်တဲ့အပေါ်အစ္စရေးနိုင်ငံကအပြင်းထန်ကန့်ကွက်ခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကလည်းသမ္မတထရမ့်ရဲ့အီရန်ပေါ်ထားတဲ့သဘောထားကိုကြိုဆိုလိုက်ပါတယ်။
The fact that you've taken a very strong position on Iran, different position, not only helps security, but also helps propel the possibility.
ဒီကြတာကတော့အီရန်ပေါ်သမ္မတကြီးထားရှိတဲ့ပြင်းထန်တဲ့သဘောထားတွေမကပဲလုံခြုံရေးနဲ့ဆိုင်တဲ့မတူညီတဲ့ယက်တီချက်တွေအပြင်အစ္စရေးနဲ့အာရဗ်ကမ္ဘာအကြားရင်ကြားစေရေးဖြစ်ပေါ်စေအောင်တွန်းအားပေးလှုံ့ဆော်မှုတွေကပါလက်စတိုင်းနဲ့အစ္စရေးအကြားရင်ကြားစေရေးကိုအထောက်အကူပြုစေတဲ့အကြောင်းဒီကိစ္စအသေးစိတ်ကိုတော့အခုလိုကင်မရာတွေအများကြီးရှေ့မှာမဟုတ်ပဲတီးကြားတွေ့ဆုံတဲ့အခါဆွေးနွေးမှဖြစ်ကြောင်းပြောကြားသွားတာပါ။အစ္စရေးနဲ့ပါလက်စတိုင်းအကြားငြိမ်းချမ်းရေးရရှိဖို့ဟာအများကထင်ထားတာတဲ့ခက်ခဲမှမဟုတ်ဘူးလို့မလာတော့ကအစ္စရေးဝန်ကြီးချုပ်နတန်ယာဟုနဲ့အင်ဂျူရာမှာတွေ့ဆုံစဉ်သမ္မတထရမ့်ကပြောကြားခဲ့ပူးပါတယ်။ဒါပေမဲ့ငြိမ်းချမ်းရေးရရှိအောင်ဘလို့ချင်းကလှုပ်ဆောင်သွားမလဲဆိုတာကိုတော့အခုအချိန်ထိသမ္မတထရမ့်ကထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။သမ္မတထရမ့်ဟာတနင်္လာနေ့မှာဝန်ကြီးချုပ်နတန်ယာဟုနဲ့မတွေ့ဆုံခင်အစ္စရေးသမ္မတရူဘင်ရီဗလင်နဲ့တွေ့ဆုံခဲ့တာပါသမ္မတထရမ့်ဟာဒီကနေ့အင်္ဂါနေ့မှာတော့ပါလက်စတိုင်းသမ္မတမာမူဒ်အဘတ်စ်နဲ့တွေ့ဆုံမှာဖြစ်ပါတယ်သမ္မတထရမ့်နဲ့အတူနိုင်ငံသားဝန်ကြီးရက်စ်တီလာဆန်သမ္မတရဲ့အကြီးအကဲအကြံပေးအရာရှိလည်းဖြစ်တမက်လည်းဖြစ်တဲ့ဂျယ်ရက်ကူရှနဲနဲ့သမီးဖြစ်သူအီဗန်ကာထရမ့်တို့လည်းလိုက်ပါသွားကြတာဖြစ်ပါတယ်ခင်ဗ
ျကုဇော်ဝင်းလိုင်းတင်ပြတော်တာဖြစ်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတင်ဆက်ပေးပါတော့မယ်။မနက်ဖြန်မေလ24ရက်နေ့နေပြည်တော်မှာဒုတိယအကြိမ်ကျင်းပမယ့်ပြည်ထောင်စုညီညွတ်ရေးညီလာခံ27ရာစုပင်လုံကိုအမေရိကန်ပြည်ထောင်စုကထောက်ခံအားပေးကြောင်းနဲ့ညီလာခံဖြစ်မြောက်ရေးကြိုးပမ်းကြတဲ့သူတွေအားလုံးကိုချီးကျူးကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါရတယ်။တစ်ချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုမှာရောက်ရှိနေကြတဲ့မြန်မာတိုင်းသားတွေကတော့ဒီညီလာခံကနေတိုးတက်ကောင်းမွန်တဲ့ရလဒ်တွေထွက်လာမယ်လို့သိပြီးတော့မမျှော်လင့်တဲ့အကြောင်း ပြောဆိုကြပါတယ်ဘာကြောင့်မှလဲရလကောင်းနေထွက်လာဖို့အတွက်သူတို့ဘက်ကဘာတွေများတိုက်တွန်းထားပါသလဲအပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့ရှားဖောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာရေရှည်ခံပြီးအုပ်စုအလုံးတို့ပါဝင်တဲ့တရားမျှတတဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့ကြိုးပမ်းမှုမှာဒီဒုတိယအကြိမ်ကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဟာနောက်ထပ်ခြေလှမ်းတရားဖြစ်တယ်လို့အမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာပြောခွင့်ရပုဂ္ဂိုလ်အန်အရီချီအလန်က VOA ကိုပြောပါတယ်ဒါအပြင်ကဘာပေါ်မှာတက်တန်းအကြရှည်ဆုံးပြည်တွင်းပဋိပက္ခအဆုံးသတ်နိုင်ရေးအတွက်လက်ရှိကြိုးပမ်းအားထုတ်နေကြတဲ့အုပ်စုအလုံးကိုအမေရိကန်ပြည်ထောင်စုအနေနဲ့ချီးကျူးတဲ့အကြောင်းလဲအန်နာရီချီအလန်ကပြောပါတယ်။ရန်ကုန်အခြေစိုက်အမေရိကန်သံရုံးကလည်း27ရာစုပင်လုံညီလာခံအတွက်အပြန်အလှန်ညှိနှိုင်းဆွေးနွေးကြတဲ့သက်ဆိုင်တဲ့အဖွဲ့တွေအားလုံးနဲ့အတူမြန်မာနိုင်ငံမှာရေရှည်တည်တံ့မဲ့ငြိမ်းချမ်းရေးဖန်တီးနိုင်ရေးကိုအမေရိကန်ပြည်ထောင်စုကထောက်ခံအားပေးကြောင်းမေလ19ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။ပါဝင်သူတွေအားလုံးအနေနဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တင်မြှင့်ရေးအတွက်အခွင့်အရေးတွေကိုစုကင်ထားကြမယ်လို့လည်းမျှော်လင့်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။တစ်ဖက်မှာတော့မြန်မာနိုင်ငံတဝန်းအပြည့်ခရဆဲနိုင်ဖို့နဲ့ငြိမ်းချမ်းရေးရရှိဖို့အတွက်27ရာစုပင်လုံညီလာခံကိုမေလ24ရက်နေ့မှာစတင်ကျင်းပတော့မှာဖြစ်ပေမဲ့ပါဝင်တဲ့ပါဝင်ထိုက်သူတွေအားလုံးတက်ရောက်ခွင့်မရှိတဲ့အတွက်တိတ်ပြီးတိုးတက်ကောင်းမွန်တဲ့ရလာတွေထွက်လာမယ်လို့မထင်တဲ့အကြောင်းအမေရိကန်ပြည်ထောင်စုမှာရောက်ရှိနေထိုင်ကြတဲ့မြန်မာတိုင်းရင်းသားတွေကပြောကြပါတယ်။ဒါနဲ့ပတ်သက်လို့ကယ်လီဖိုးနီးယားရှမ်းစာပေယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်ထွေးမောင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ရှင်းရှင်းပြောရမယ်ဆိုရင်တော့ဘာမှရလာမှာမဟုတ်ဘူးလို့ထင်တယ်။အခုခေါ်တဲ့အစည်းအဝေးကိုပြန်ကြည့်တဲ့အခါမှာခေါ်တဲ့ပုံစံလေးကတိတ်ပြီးတော့မဟုတ်သေးဘူး။ဘာဖြစ်လို့ဆိုတော့သူတို့ခေါ်လိုက်တာကတချို့တွေခေါ်တယ်ဆိုတော့အားလုံးမပါဝင်နိုင်ဘူးဆိုတော့သူတို့အနေနဲ့ဘာမှလည်းဆုံးဖြတ်နိုင်မှာမဟုတ်ဘူး။
နေပြည်တော်မှာကျင်းပမဲ့27ရာစုပင်လုံညီလာခံကိုတက်ရောက်ဖို့အပြည့်ခရဆဲရေးစာချုပ် NCA ကိုချုပ်ဆိုထားကြတဲ့တိုင်းသားလက်နက်ကိုင်ဖွဲ့၈ဖွဲ့ကိုဖိတ်ကြားထားပြီးအားလုံးတက်ရောက်ကြမှာဖြစ်ပါတယ်။ဒါပေမဲ့ညီလာခံကျင်းပဖို့ရက်ပိုင်းပဲလိုတဲ့အချိန်မှာ NCA ကိုလက်မှတ်မထိုးရသေးတဲ့တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့၇ဖွဲ့လည်းတက်ရောက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးညီလာခံတက်ရောက်ဖို့အစိုးရကအားလုံးကိုဖိတ်ခေါ်တယ်လို့ကြားသိရတဲ့အကြောင်းလဲတရုတ်မြန်မာနယ်စပ်အခြေစိုက်တဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ NDAA ကိုမိုင်းလာအဖွဲ့ရဲ့အထွေထွေအတွင်းရေးမှူးဦးကြည်မြင့်က VOA ကိုအစောပိုင်းမှာပြောဆိုထားပါတယ်။ညီလာခံမှာရက်လက်ကောင်းတွေထွက်လာနိုင်ဖို့အတွက်ပါဝင်တက်ရောက်ကြမယ်။တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတာဝန်ရှိသူတွေတက်မတော်ကိုယ်စားလှယ်တွေကိုဒေါက်တာဆိုင်ထွေးမောင်ကအခုလိုအကြံပြုတိုက်တွန်းထားပါတယ
်။ရက်လက်ကောင်းရဖို့ဆိုလို့ရှိရင်အချိန်ပေးရမယ်တခုအချိန်ပေးရမယ်ဆိုတာကတေချာပြင်ဆင်ထားပြီးတော့အဖွဲ့အားလုံးပါဝင်နိုင်ဖို့ရန်ကြိုးစားရမယ်။နောက်ပြီးတော့အထူးသဖြင့်အခုရှမ်းဆိုလို့ရှိရင်ကျွန်တော်ရှမ်းတိုင်းရင်းသားတွေလူမျိုးစုအလိုက်ကျွန်တော်တို့တော့ဘာမှမဆွေးနွေးရသေးဘူးဆွေးနွေးခွင့်လည်းမပေးဘူးဒါကြောင့်မို့အချိန်အများကြီးပေးပြီးတော့တကယ်ပဲလွတ်လွတ်လပ်လပ်ဟိုတိုင်းရင်းသားတွေကိုဆွေးနွေးပိုင်ခွင့်ရှိဖို့ပေးဖို့လိုတယ်တိုင်းရင်းသားတွေကသူတို့တိုင်းရင်းသားအချင်းချင်းစုပြီးတော့တိုင်းရင်းသားတွေရဲ့အမြင်လိုအပ်ချက်တွေကိုအကုန်လုံးဖွင့်ဟပြီးတော့သူတို့အနေနဲ့စုစည်းပြီးတော့မှပဲတိုင်းရင်းသားတွေကိုစာသွားပြီးသွားပြီးဆွေးနွေးတိုင်ပင်တဲ့အခါကျမှပဲတကယ်ချင်းမှနဲ့ငင်းချမ်းကြီးရလာနိုင်တယ်လို့ကျွန်တော်မြင်တယ
်။ပါဝင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးကိုညီလာခံကျင်းပဖို့ရက်ပိုင်းလေးသာလိုတော့တဲ့အချိန်မှမှဖိတ်ကြားတာကြောင့်ဒီဒုတိယအကြိမ်ကျင်းပမဲ့27ရာစုပင်လုံညီလာခံဆွေးနွေးပွဲအပေါ်မျှော်လင့်ချက်ကတော့နှမျိုးနမည်ရှိနိုင်တယ်လို့ချင်းဖောရမ်တွေ့ဘက်ညှိနှိုင်းဆောင်ရွက်ရေးမှူးဒေါက်တာရိုဒင်ဂန်ကပြောပါတယ
်။အဖြေနှစ်ခုရှိမယ်။
ဟုတ်ကဲ့။
တော့မျှော်လင့်တဲ့ပိုင်းဘာသာတော့27ရာစုပင်လုံညီလာခံတွေဆက်တိုက်ပြီးတော့ကျင်းပနိုင်တဲ့ဟာဒါအပြုသဘောဖြစ်တယ်တိုးတက်မှုတစ်ခုပေါ့နော်ဘာမှမဆွေးနွေးမှုမရှိတာထက်ဆိုင်တော့အများကြီးတိုးတက်မှုရှိတယ်တိုင်းရင်းသားတွေကိုယ့်ရဲ့ခံစားချက်တွေကိုယ့်ရဲ့လိုအပ်ချက်တွေကိုတင်ပြနိုင်မဲ့အခွင့်အရေးရှိမယ်လို့ကျွန်တော်မြင်တယ် Now သိမကောင်းတဲ့ဖက်ကမြင်တာတစ်ခုကတော့အားလုံးကစစ်တပ်ပေါ်မှာမူတည်နေတယ်အဲ့ဒီလိုမျိုးရှိတဲ့အခါမှာစစ်တပ်ကနေဘလောက်လောက်လိုက်ရောမလဲစစ်တပ်ကနေဘလောက်လောက်ဖွင့်ပေးမလဲဆိုတဲ့ပုံမှာမူတည်တယ်။ဒါကြောင့်ကျွန်တော်အဆုံးအစွန်ထိပေါ့နော်အကောင်းလက္ခဏာအများကြီးပေါ်မယ်လို့တော့မျှော်လင့်ချက်မရှိပါဘူး။
မြန်မာနိုင်ငံငြိမ်းချမ်းရေးရရှိဖို့အတွက်ကြိုးစားလာခဲ့ကြတာနှစ်ပေါင်းများစွာကတည်းကဖြစ်တာကြောင့်အစိုးရအနေနဲ့တိုင်းရင်းသားတွေရဲ့တောင်းဆိုချက်တွေပေါ်ထက်ထွက်စဉ်းစားပေးဖို့ကလည်းအမေရိကန်ပြည်ထောင်စုမှရောက်ရှိနေထိုင်ကြတဲ့ဒုက္ခသည်တွေကိုနေရာချထားရေးတွေမှာကြီးကြပ်လှုံ့ဆော်ပေးနေတဲ့ကချင်တိုင်းရင်းသူ Ruth Dan ကပြောပါတယ်
ဖိနစ်ခံရတဲ့တိုင်းရင်းသူတယောက်အမြင်အနေနဲ့ပဲပြောမယ်ဆိုလို့ရှိရင်တော့ကျမတို့တိုင်းရင်းသားဘက်ကတော့ငြင်းချမ်းမှုအရင်လိုလားနေပေါ့နော်အဲ့လိုလားတဲ့အတွက်ကြောင့်လည်းကျမတို့ကြိုးစားခဲ့တာလည်းနှစ်ပေါင်းမနည်းတော့ဘူးပေါ့နော်အဲ့တော့အစိုးရဘက်ကလည်းအဲ့အရာတွေကိုထက်သက်စဉ်းစားပြီးတော့အကောင်းဆုံးဖြစ်အောင်ပေါ့လေဒီတိုင်းရင်းသားတွေကိုတန်းတူညီနဲ့အခွင့်အရေးပေးပြီးတော့သူတကွပေါ့လေငြင်းချမ်းချမ်းနဲ့နေနိုင်အောင်ဥဆောင်ပြီးတော့ခေါ်ဆောင်ပြီးလုပ်ပြီးသွားနိုင်ဖို့အတွက်ကျွန်တော်တို့ညွှန်ပြပါတယ်လို့
ထိုင်းမြန်မာနယ်စပ်မှာအခြေဆိုင်တဲ့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကတော့အခုဒုတိယအကြိမ်ကျင်းပမဲ့27ရာစုပင်လုံညီလာခံကိုတက်ရောက်မယ်မတက်ရောက်ဘူးဆိုတာဆွေးနွေးနေဆဲဖြစ်ပါတယ်ရှင်
ရှားဖောင်ပြောပြသွားတာပါ27ပြောရမယ်ဆိုလို့ရှိရင်ဒီ27ရာစုညီညာရေးပင်လုံညဉ့်ဉဲညီလာခံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးကိုဖိတ်ခေါ်သွားမယ်ဆိုပြီးတော့အစိုးရကပြောဆိုနေပေမဲ့တအောင်ပလောင်တက်ဖွဲ့နဲ့ TNLA အဖွဲ့တွေကိုဖိတ်ကြားခြင်းမခံရသေးသလို NCA လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တက်မတော်အနေနဲ့လည်းအဖွဲ့အနေနဲ့သာတက်ရောက်ပြီးတော့ညီလာခံရဲ့ရက်လက်ကိုလက်မှတ်ရေးထိုးမှာမဟုတ်တဲ့အကြောင်းအဖွဲ့ခေါင်းဆောင်ကပြောပါတယ် UNFC အနေနဲ့ညဉ့်ဉဲတက်ရေးမတက်ရေးကိစ္စတွေကိုဆွေးနွေးနေတဲ့အခြေအနေမှာရှိတယ်လို့လည်းဆိုပါတယ်ထိုင်းခြေဆိုင်ပြီးOA တည်င်းတော့ကိုနိုင်ကွန်းအိမ်ဆက်တွေ့မင်းများသတင်းပြပို့ထားတာကိုနားဆင်ပါ။
တိုင်းသားလက်နက်ကန်ဖွဲ့တွေအားလုံးကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံညီလာခံတက်ရောက်ဖို့အစိုးရကနေဖိတ်ကြားထားတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့လက်ရှိမြန်မာတပ်မတော်နဲ့စစ်ရေးတင်းမာနေတဲ့ TNLA ဖွဲ့အနေနဲ့ညီလာခံတက်ရောက်ဖို့ဖိတ်ကြားခြင်းမခံရသလိုကန့်တမှုတွေကြောင့်ငြိမ်းချမ်းရေးအတွက်အဟန့်အသားဖြစ်စေတယ်လို့ပြန်ကြားရေးရာရှိပုံမှုတိုင်ကျော်ကပြောပါတယ
်။ကန့်တချက်တွေများမယ်ဆိုရင်တော့မြန်မာငြိမ်းချမ်းရေးကတော့ဒီမှာအဆင်ပြေလို့မဟုတ်ဘူးအလိုမျိုးမျို
း ICAP ရဲ့လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA အနေနဲ့ကတော့27ရာစုပင်လုံညီလာခံကိုတက်ရောက်မှာဖြစ်ပေမဲ့ညီလာခံရဲ့ရလတ်ကိုလက်မှတ်ရေးထိုးမှာမဟုတ်ဘူးလို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်ငင်းကပြောပါရယ
်ညီလာခံတစ်ခုစင်ပါပြည်တိုင်းတွေကရရှိလာမယ်သဘောတူညီချက်တွေဆိုစီတောင်စီသဘောတူညီချက်စာချုပ်ဆိုပြီးတော့သူကချုပ်ဆိုရမှာအခုဒုတိယအကြိမ်မှာအဲ့လိုစာချုပ်ချုပ်မယ်ဆိုရင်ကျွန်တော်တို့ကတော့ဖိုးဖို့အဆင်ပြေမဖြစ်သေးဘူးတဲ့အကြောင်းထုတ်ပြန်ထားတာဖြစ်ပါမယ်
အထူးသဖြင့်ရှမ်းပြည်နယ်အတွင်းမှာလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ခြင်းမရှိသေးတာကြောင့် RCS အဖွဲ့အနေနဲ့ဒါတက်ရောက်မှာဖြစ်ပြီးရှမ်းမျိုးသားကိုစားပြုအနေနဲ့တက်ရောက်မှာမဟုတ်ဘူးလို့ဘုံမူကြီးဆိုင်ငင်းကဆက်ပြောပါတယ
်ကျွန်တော်တို့ရှမ်းပြည်ပြည်သူ့ရဲ့စံတာတွေလုံလောက်ချက်တွေကိုကျွန်တော်တို့မရသေးဘူးဗျာပြောမယ်ဆိုရင
်တနင်္ဂနွေနေ့မှာကျင်းပခဲ့တဲ့59နှစ်ပြည့်ရှမ်းမျိုးသားနေ့တော်လှန်ရေးအခမ်းအနားပြီး RCS SSC အစည်းအဝေးကနေဒီဆုံးဖြတ်ချက်တွေချခဲ့တာပါUNSC ကညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့အနေနဲ့27ရာစုဒုတိယပင်လုံညီလာခံတက်ရေးမတက်ရေးနဲ့ပတ်သက်ပြီးဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာစီဝေးစတင်ကျင်းပနေဆဲဖြစ်ပြီးညီလာခံတက်မတက်ဆိုတာကိုတော့အဆုံးဖြတ်မပေးရသေးပါဘူးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အနေနဲ့ UNSC ဖွဲ့တွေဖြစ်တဲ့ KIO ကချင်လွတ်လပ်ရေးဖွဲ့ SFPP SSA မြောက်ပိုင်းရှမ်းပြည်တပ်မတော်မုံကြီးရစ်ပါတီကရင်နီမျိုးရာတိုးတက်ရေးပါတီစတဲ့ခုနှစ်ဖွဲ့ကိုအထူးဖိတ်ကြားသူအနေနဲ့ဖိတ်ကြားထားပါတယ်ဒါပေမဲ့အထူးဖိတ်ကြားခံရတဲ့ဖွဲ့တွေအနေနဲ့ NC လက်မှတ်မရေးထိုးရသေးတဲ့လက်နက်ကင်ဖွဲ့တွေဖြစ်ညီလာခံမှာဆွေးနွေးဆုံးဖြတ်ခွင့်ရရှိမှာမဟုတ်ပါဘူး UNSC အနေနဲ့အထူးဖိတ်ကြားခြင်းခံရသူအနေနဲ့ဒါညီလာခံမှာဆွေးနွေးဆုံးဖြတ်နိုင်ခွင့်မရှိခြင်းတက်ရောက်မှာမဟုတ်ဘူးလို့ဒုတိယဥက္ကဋ္ဌနဟန်တာကနေ VOA ကိုပြောဆိုခဲ့ပူးပါတယ်ညီလာခံကျင်းပဖို့ရက်ပိုင်းလောက်သာလိုတော့ပေမဲ့ကချင်းမြင်းနယ်ရှမ်းမြင်းနယ်မြောက်ပိုင်းဒေသဘက်မှာမြမတပ်မတော်နဲ့ KIO ကချင်းလွတ်လပ်ရေးဖွဲ့တအံပလောင်တပ်ဖွဲ့ TNLA တို့နဲ့တိုက်ပွဲတွေဖြစ်ပွားနေစေလဲဖြစ်ပါတယ်။ငင်းချင်ရေးဆွေးနွေးပွဲကျင်းပနေတဲ့ကာလမှာတိုက်ပွဲတွေရပ်တန့်ဖို့လိုတယ်လို့ UNSC ဒုတိယဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ်
။နောက်ဆုံးဒီတိုင်းလို့နေရာမကျတော့ဘူးဒီလိုမရတော့ဘူးဆိုလက်တိုက်နဲ့တိုက်ပွဲအခုကတစ်ဖက်ကငင်းချင်ရေးစီနိုင်ရေးခေါ်ပြီးတော့တစ်ဖက်ကတတ်နေတဲ့ပြည်နယ်နေသားမျိုးရတဲ့သဘာဝမကျဘူးလို့မြင်တယ်
KIO, SSPP, UWSA, NDAA, TNLA, MNDAA, AA စတဲ့မြောက်ပိုင်းလက်နက်ကန်တပ်ဖွဲ့ခုနှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီအနေနဲ့ကတော့ကြိုတင်တတ်မှတ်ချက်မထားဘဲတန်းတူဆွေးနွေးခွင့်ရှိပြီးမဟာမိတ်ဖွဲ့လိုက်တက်ရောက်ခွင့်ပေးမှတာ27ရာစုပင်လုံဒုတိယကြိမ်ညီလာခံကိုတက်ရောက်မယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာအစိုးရအနေနဲ့ညီလာခံတက်ရောက်ဖို့မြောက်ပိုင်းလက်နက်ကန်ဖွဲ့ခုနှစ်ဖွဲ့လုံးကိုဖိတ်ကြားရွေးတဲ့တရုတ်အစိုးရကနေကျန်းဝင်ဆောင်ရွက်နေစေအခြေအနေမှာရှိပါတယ်ခင်ဗျာ
VOA ဒီနေ့တော့နိုင်ကွန်းအိမ်မှာတို့ရရှိမှာခင်ဗျာအမေရိကန်ရဲ့ SDN ကိုပြစ်မှတ်ထားပြီးတော့အေးအေးဒဏ်ခတ်မှုစင်းကနေ2016ခုနှစ်ကပယ်ဖျက်ခံခဲ့ရတဲ့ခရိုနီလုံငန်းရှင်တဦးဖြစ်သူဦးစောစောဟာပြီးခဲ့တဲ့တင်းပတ်အတွင်းအမေရိကန်ပြည်ထောင်စုကိုတည်ဝင်ရောက်ရှိလာပြီးတော့အမေရိကန်စီးပွားရေးလုံငန်းရှင်တွေအပြင်အမေရိကန်နိုင်ငံရေးလောကမှာထင်ရှားတဲ့ပုဂ္ဂိုလ်တချို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်အခုလို SDN စင်းကနေပယ်ဖျက်ခံရတဲ့မြန်မာခရိုနီလုံငန်းရှင်တွေနဲ့ Siwaye Bubon Song at the Niama, American Lungashi Nibaka, Punim Minda Mune, Ninganaga, Siwaye Jimudigu, Lena Mapitelu, American ASEAN, Siwaye Consiga, Pioguya, Poguga, Vio, Pioba, the Setu, Mimenta, and Matt in Jenanga, Bisu, Piopia, Pivali Macmia.
American Bitausuye, and Yime Singani, Pepe, Kanayabia now, Crony Longanshin, Max Niama, Gominimia, Osuko, Titondu, Uzozoha, Bigger at Dream, Washington DC Go Layabi, American ASEAN, Siwai, Gonsi, Abawi, American Nanganjai, Winji Hao, Colin Powell, Usaune, Eisenhower, Fellowships, Apuenele, Dresongevari, Mila, Sakoyaniga, Uzozone, Pueha, American ASEAN, Siwai, Gonsi, Yongjoma,
ကောင်းစီပုတ်အဖွဲ့တွေပါဝင်လုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့ပါတယ်အခုလိုမက်စ်မြန်မာကုမ္ပဏီနဲ့ပူးပေါင်းဆောင်ရွက်မှုအခြေအနေနဲ့ပတ်သက်လို့ VOA ပေးပြလိုက်မှုရဲ့နောက်ွယ်မှာပါလာတာဗာလဲဆိုတော့ဒီ American နိုင်ငံဆိုရလဲဘောတူလက်ခံပြီးတော့ဒီလစ်ကိုဖြုတ်လိုက်ခြင်းဖြစ်တယ်ဖြုတ်လိုက်တဲ့အတွက်ကြောင့်မို့လဲကျွန်တော်တို့ကဒီလူမျိုးမြန်မာနိုင်ငံရဲ့ကြီးမားတဲ့လုပ်ငန်းတွေပြီးတော့မြန်မာနိုင်ငံမှာအောင်မြင်ပြီးသားဖြစ်နေတဲ့လုပ်ငန်းတွေနဲ့ကျွန်တော်တို့ကတွဲဖက်ပြီးတော့လုပ်လုပ်ခွင့်ရတယ်လုပ်လုပ်ခွင့်ရတဲ့အခါမှာလဲကျွန်တော်တို့ကဘွင့်လင်းမြင်သာမှုကိုအခြေခံတဲ့နော်လူခ ောဆက်လိုက်တဲ့အခါကျရင်မြန်မာနိုင်ငံတစ်ခုတည်းအတွက်တည်းမဟုတ်ပါဘူးအာဆီယံ region တစ်ခုလုံးအတွက်ကောင်းမွန်တဲ့စီးပွားရေး partnership တွေဖြစ်လာမယ်ဆိုတော့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီလို chronic လုပ်ငန်းရှင်တွေကို American ပြည်ထောင်စုကတရားဝင်လက်ခံအသိမှတ်ပြုပြီးတော့စီးပွားရေးလုပ်ငန်းတွေပူးပေါင်းဆောင်ရွက်တာဟာတကယ်ပဲမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်အောင်အထောက်အကူပြုမပြုတော့ဘယ်လိုသုံးသပ်လဲရှင
်ကျွန်တော်တို့ကြည့်ရတော့ဒီရှိမှာနိုင်ငံအတွက်အကျိုးရှိဖို့နိုင်ငံအတွက်အကျိုးရှိမှလည်းနိုင်ငံရဲ့စီးပွားရေးအခြေခံအုံမြင့်ကောင်းမှလည်းဝင်ရောက်လာတဲ့ယင်းနည်းလုပ်ငန်းမှုတွေကအတွန်းရှိမယ်ဒါကိုကျွန်တော်တို့ကအဓိကထားပြီးကြည့်တယ်အဲ့တော့ရေးတို့မကြည့်ဘူးရေးရှိကိုပဓာနထားတယ်အဲရေးရှိမှာမြန်မာနိုင်ငံရဲ့လုပ်ငန်းအကြီးဆုံးအကြီးဆုံးလုပ်ငန်းတွေကိုစီးပွားရေးပိတ်ဆို့မှုကလွတ်ပေးလိုက်ခြင်းအပြင်ဒီလုပ်ငန်းတွေကတခြားသောနိုင်ငံတွေ American တခုရဲ့မဟုတ်ပါဘူး American လိုပဲလို့တမအခွင့်အရေးနဲ့တဘာဝဘဝဉ္ဇဉ်ထိန်းသိမ်းရေးကိုပဓာနထားတဲ့ခြားသောကုမ္ပဏီလက်တွဲပြီးလှုပ်လာတဲ့ဗျာအဲ့ဒီကုမ္ပဏီရဲ့လှုပ်ထုံးလှုပ်ခြင်းတွေကျင့်ဝတ်တွေကမြန်မာနိုင်ငံရဲ့လုပ်ငန်းတွေနဲ့တပြေးညီထပ်တူတစ်ချိန်ကကြာလာပါလိမ့်မယ်အဲ့နောက်တစ်ခုကကြတော့တခြားအသေးစားလုပ်ငန်းတွေမှလည်းပို့ပြီးတော့နိုင်ငံတကာဈေးကွက်ကိုထိုးပေါက်ခွင့်ထိုးပေါက်လို့ရမယ့်အခွင့်အရေးတွေတူတူလက်တွဲပြီးတော့ partnership လုပ်လို့ရမယ့်အခွင့်အရေးတွေအများကြီးညှင်းတက်လာပါလိမ့်
American ASEAN စီးပွားရေးကောင်စီနဲ့ဥစစော်တို့တွေ့ဆုံပွဲကိုမြန်မာတမ္မတ်ကြီးဦးအောင်လင်းလည်းတက်ရောက်ခဲ့ပါတယ်။ American ပြည်ထောင်စုခီးစဉ်တွင်ဥစစော်ဟာ American နိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်ဗိုလ်ချုပ်ကြီးဟောင်းလည်းဖြစ်တဲ့ Colin Powell နဲ့တွေ့ဆုံခဲ့ပါတယ်။ Colin Powell ဘုတ်အဖွဲ့ဝင်ဖြစ်ပါဝင်နေတဲ့ Eisenhower Fellowships ခေါင်းဆောင်မှုပိုင်းဆိုင်ရာပညာသင်စုအစီအစဉ်မှာဥစစော်ရဲ့ Max မြန်မာကုမ္ပဏီကထောက်ပံ့မှုနဲ့မြန်မာလူငယ်၅ဦးဟာ American ပြည်ထောင်စုကိုလာရောက်လည်လာဖို့ရှိပါတယ်။အောက်တိုဘာလ၁ရက်နေ့ကနေနိုဝင်ဘာလ18ရက်နေ့ထိတက်ရောက်မယ့်သင်တန်းကာလမှာအသက်32နှစ်ကနေ50အရွယ်လုပ်ငန်းခွင်တွေကလူငယ်ခေါင်းဆောင်တွေကိုမြေတောင်မြှောက်ပေးဖို့ရည်ရွယ်ကြောင်း Max မြန်မာကုမ္ပဏီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။မအင်းရင်နေပါခင်ဗျာ။VOA American တန်ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါတယ
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါခင်ဗျာအခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်မြန်မာစံတော်ချိန်6နာရီ6နာရီခွဲရှိပါပြီလိုင်းဒိုမီတာ32 40 49တို့ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမယ့်စီစဉ်နေတဲ့မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းနှုတ်တင်ပြပေးမှဖြစ်သလိုနာနခင်အင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ရဖို့ရှိပါတယ်။အပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
ကျွားဒီလေယာလုပ်ငန်းလုပ်တော့ငါတို့ဒီ USF ကအကူအညီပူးပေါင်းလုပ်တဲ့ IFDC ပေါ့
ဒါကတော့မြန်မာနိုင်ငံကတောင်သူဒေါ်စင်မာကျော်ဖြစ်ပါတယ်မကြခင်ထုတ်လွှင့်မဲ့စီးပွားရေးကဏ္ဍမှာနားဆင်ကြရမှာပါအဲ့ဒါအပြင်သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုလည်းကြားကြဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်တရုတ်နဲ့မြန်မာနိုင်ငံဆက်ဆံရေးကိုရေနံပိုက်လိုင်းဖွင့်လှစ်ပြီးတော့မြင့်တင်လိုက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ The Times of India သတင်းစာမှာရေးသားထားတဲ့ဆောင်းပါးကိုဥစွာပထမကောက်နှုတ်တင်ပြပါမယ်အရှေ့ကီလိုမီတာ1420ကျော်မိုင်နဲ့တွေ့ရင်မိုင်1000ကျော်ရှိတဲ့ရေနံပိုက်လိုင်းကြီးကတဆင့်မြန်မာနိုင်ငံကနေတရုတ်နိုင်ငံကိုစတင်ပို့လွှတ်ပေးလိုက်ခြင်းအပြင်နိုင်ငံရဲ့ဆက်ဆံရေးကိုပိုးပြီးတော့ခိုင်မြဲစေတယ်လို့အစချီရေးသားထားပါတယ်။ရေနံနေဟာပိုက်လိုင်းအတွင်းကနေတစ်နှစ်ကိုတနာရီမိုင်30နှုန်းနဲ့မိုင်400လောက်စီးဆင်းပြီးတော့ချက်လောက်ရဆက်ယုံရှိတဲ့အင်းနင်းမြို့ကိုရောက်ရှိမှာဖြစ်ပါတယ်။ရေနံချက်ဆက်ယုံကနေတစ်နှစ်ကိုတန်ချိန်73တန်းထုတ်ပေးနိုင်လိမ့်မယ်လို့ညွှန်မှန်းထားတယ်လို့ဆိုပါတယ်။ဒေါ်လာတန်ပေါင်း3000တန်ဖိုးရှိတဲ့တရုတ်ပြည်ဘက်ကယင်းနီမြုပ်နှံထားတဲ့ရေအားလျှက်စီမံကိန်းပေါ်တဘောတာကွဲလွဲမှုတွေကြောင့်မြန်မာနိုင်ငံဘက်ကနေရပ်တန့်ပစ်ဖို့ဆုံးဖြတ်လိုက်ရတဲ့အထိဖြစ်စေခဲ့ပါတယ်။ဒါပေမဲ့လည်းတခြားသောဒီမိုကရေစီအစိုးရတွေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ခေါင်းဆောင်နဲ့မြန်မာဒီမိုကရေစီအစိုးရတစ်ဟာတရုတ်နိုင်ငံနဲ့တစတဲ့တစပိုးပြီးတော့ရင်းနှီးနှီးကပ်လာနေတယ်လို့သုံးသပ်ထားပါတယ်။မကြခင်ကပေကျင်းမြို့မှာတရုတ်ပြည်ကကမကထပြုလုပ်ပြီးတော့ကျင်းပမိတ်ဆက်ခဲ့တဲ့ပိုးလမ်းမစီမံကိန်းမှာဒေါ်အောင်ဆန်းစုကြည်ပါဝင်တက်ရောက်ခဲ့ပေမဲ့အိန္ဒိယကတော့အဲ့ဒီပွဲကိုတရိပ်မှောက်ခဲ့ပါတယ်။တရုတ်ရေတပ်စစ်သင်္ဘောတွေဟာမကြခင်ကပဲမြန်မာနိုင်ငံကိုတွားရောက်ပြီးတော့လေပတ်ခဲ့ကြပါတယ်။တရုတ်ဟာမြန်မာနိုင်ငံနဲ့ရင်းနှီးကျွမ်းဝင်မှုကိုမြင့်တင်ရင်းဘင်္ဂလားပင်လယ်အော်ကိုခြေစန့်လာသလိုအိန္ဒိယသမုဒ္ဒရာကိုပါမျက်စပစ်နေပါပြီ။ဒါဟာအိန္ဒိယအတွက်တော့စိတ်ပူစရာအချက်ဖြစ်တဲ့အကြောင်းအိန္ဒိယရေးကျွမ်းကျင်သူတွေကယူဆနေတဲ့အသဖြင့်ရေးသားထားပါတယ်။ဆက်လက်တင်ပြပေးမှာကတော့အပိုင်းစအစိတ်ပိုင်းမျိုးစုံနဲ့မြန်မာညဉ့်ညံရေးလုပ်ငန်းစဉ်ဆိုပြီးတော့ Asia Times မှာရေးသားထားတဲ့ဆောင်းပါးရှင်ဘတ်တလ်လစ်တနာရဲ့အတွေ့အမြင်ဆောင်းပါးဖြစ်ပါတယ်။အားလုံးကတိုင်းပြည်ကိုတကယ်တမ်းခေါင်းဆောင်နေသူလို့ရှုမြင်ထားတဲ့ဒေါအောင်ဆန်းစုကြည်ဟာမေလ24ရက်နေ့မှာမြန်မာနိုင်ငံညဉ့်ညံရေးလုပ်ငန်းစဉ်ဆွေးနွေးပွဲဒုတိယအကြော်ကိုဖွင့်လှစ်ပေးမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကနေထွက်ပေါ်လာမယ့်ရက်လက်ဟာသူမအစိုးရအတွက်အခရာကျသလိုသူမအတွက်လည်းတန်ဖိုးကြီးမားပါလိမ့်မယ်လို့အစချီရေးသားထားပါတယ်။မြမခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာသူမတောင်းထားတဲ့27ရာစုပင်လုံငင်းချင်းရေးညီလာခံကြီးအတွက်ဒုတိယကြိမ်ညှိနှိုင်းဆွေးနွေးပွဲကိုဖွင့်လှစ်ဖို့ရှိပါတယ်။ဆယ်စုနှစ်နဲ့ချီပြီးတော့စိတ်ပြအာရုံမှုတွေသဘောထားကိုယ်လှမ်းမှုတွေဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်ရစရေးအတွက်ရည်ရွယ်ပြီးတော့လှုပ်ဆောင်တာပါ။ငင်းကရရှိခဲ့တဲ့အကြောင်းအရာတွေအတထားအခုပြုတ်လုံးမဲ့အစည်းအဝေးဟာထူးခြားတဲ့အပြောင်းလဲမရှိပေမဲ့အမျိုးသားပြန်လည်စီးလုံးညီညွတ်ရေးအတွက်တော့အထိပယ်ရှိတဲ့ကြိုးပမ်းချက်ဖြစ်တယ်လို့လိလာသူတွေကသုံးသပ်ကြတယ်လို့ထောက်ပြထားပါတယ်။နိုင်ငံရေးဆွေးနွေးမှုတွေမလုပ်ခင်လက်နက်ကင်အဖွဲ့တွေအနေနဲ့အပြစ်ခတ်ရစဲရေးမှာလက်မှတ်ရေးထိုးကြမယ်ဆိုရင်ဖက်ဒရယ်ပြည်ထောင်စုပေါ်ပေါ်ရေးမှာမှတ်ကြောက်တင်နိုင်လိမ့်မယ်လို့ဒေါအောင်ဆန်းစုကြည်ကယုံကြည်ပါတယ်။ဒါပေမဲ့တစ်ဖက်မှာအစိုးရတပ်တွေနဲ့လက်နက်ကင်အဖွဲ့တွေကြားမှာတိုက်ပွဲတွေကလည်းဆက်လက်ပြီးတော့ဖြစ်နေဆဲရှိပါတယ်။ဒေါအောင်ဆန်းစုကြည်ကတစ်ဖက်မှာအမျိုးသားပြန်လည်ရင်းများစီညင်ညာရေးအကြောင်းပြောနေချိန်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းဒုစစ်စင်တက်ခဲမှုတွေပြုလုပ်နေတယ်လို့ရေးသားထားပါတယ်။အခုလက်ရှိနဲ့အတိတ်ကာလတုန်းကမြန်မာပြည်တွင်းညီညွတ်ရေးစကားပြောဆိုမှုတွေမှာအ धिक ကွဲလွဲမှုတွေဖြစ်ရတဲ့အကြောင်းရင်းကပြည်ပကညီညွတ်ရေးဆောင်ရွက်သူတွေနဲ့
ညဉ့်ညဉ့်ကျိုးဝမ်းမှုကိုနိုင်ငံတကာရန်ပုံငွေတွေရရရရထည့်ဝင်ကြပြီးတော့ဂျာဝင်လှုပ်ဆောင်ပေးမှုတွေကအဓိကအကြောင်းအရာဖြစ်တဲ့ဆိုတဲ့အကြောင်းရေးသားထားတာကိုကောင်းနှုတ်တင်ပြလိုက်ရပါတယ်။
တော်တာရှင်များရှင် မကြခင် ကျင်းပတော့မယ် ဒုတိယအကြိမ် 27 ရာစုပင်လုံးညီလာခံမှာ တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကတော့ တက်ရောက်မှာမဟုတ်ပါဘူး လက်နက်ကိုင်အဖွဲ့တွေစုံစုံညီညီမပါနိုင်ရတာဟာဘာကြောင့်များပါလဲ အားလုံးမပါနိုင်မဲ ကျင်းပမယ်ဆွေးနွေးမှုတွေကနေပြည်တွင်းငြိမ်းချမ်းရေးအတွက်ဘယ်လောက်များမျှော်လင့်နိုင်ပါသလဲ ဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ် ပါဝင်ဆွေးနွေးလိုသူတွေ မိမိတို့ရဲ့သဘောထားအမြင်တွေကိုဖက်လှယ်ခြင်းသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-332-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ် ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ် အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
ဒီကနေ့ညထုတ်လွှင့်မယ့်ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေည 9:00မတန်ခင်ဗီဒီယိုကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းနှိုးဆော်အပ်ပါရစေခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီမနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါရစေခင်ဗျာ
Lip service.
So rabe pipari, salum banga. L-I-P, lip ga, noka. S-E-R-V-I-C-E, service ga. The kukuku lo sang pira, so ro. Squite kung ye, taya tibe garo. No ne, the kukuku lo sang pira bo. Lip service de laipede, kriya garo. G-I-V-E, give, damamho. P-A-Y, pay, pipiro. Give lip service, damam hoi, pay lip service, lo, piolu ya bari. Idiom de begaro, the cuckoo go lo be ba me, the cuckoo go takan bari, the bodu bari, so be, the gero let we ma, say tegama ba, na cha gong on, a piota de lo damu, the get let we lo be da, ba ma mashida go, saluda pipari. Di lone ba de lo, Josh go be de umago, na sinjija ya on.
They paid lip service that the elections will be free and fair, but they had no intention of doing so.
Throga yuika wegu lulapi tia nyanda ba me lu logo luta gere li. Letu imaro dilu lupibu thro ma yue jem shibu lu tiwe yabari. Umago not kao na sinjija yao.
They paid lip service that the elections will be free and fair, but they had no intention of doing so.
Tukukugo, tabotubare, taukambare, lobiba me, lu, logo chobi, digero letri ma, melobigebu, apioji te debe, sui, idiom atonia, belu piomle.
Give lip service.
Lupiolu yabare, eragaro, digrimine, dimpiagere, idiom atome pipare.
ဒေါ်လာလာတန်းတင်ဆက်တဲ့အမေရိကန်အီဒီယန်လုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါအခုတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါရောင်းမယ်မြန်မာနိုင်ငံကလေယာထွက်ကုန်ပစ္စည်းတွေတန်ဖိုးမြင့်အောင်ကုန်ကြောဖြစ်ထုတ်လို့ရောင်းချနိုင်မဲ့နည်းလမ်းတွေကိုအမေရိကန်ပြည်ထောင်စုကိုလာရောက်စင်မှာလေ့လာသိရှိခဲ့ရတယ်လို့ရန်ကုန်တိုင်းတန်လျင်တောက်ကျောင်းဒီကမှာခင်ဗျ
တော်စမကျော်မြန်မာပြည်မှာဘာလုပ်ငန်းတွေများလုပ်ခဲ့ပါသလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်လေယာဉ်လုပ်ငန်းနဲ့လေသမားပေါ့နော်လေယာဉ်လုပ်ငန်းလုပ်ပါတယ်ဆန်စပါးအရောင်းဝယ်လည်းလုပ်ပါတယ်ရှင့်
အော်ဒေါ်စင်မကျော်ကဒါဆိုလို့ရှိရင်စိုက်ပျိုးရေးနယ်ပယ်ကလာတယ်လို့ပဲပြောရမှာပေါ့နော
်ဟုတ်ကဲ့စိုက်ပျိုးရေးနယ်ပယ်ကပေါ့ဆန်စပါးလိုင်းရပါရှင့်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့
အခုဒေါ်စင်မာကျော်အနေနဲ့ဒါအခုလိုမျိုးဒီလိုမျိုးပေါ့နော်နိုင်ငံတကာအတွေ့အကြုံတွေပါတယ်ရတာဟာဒါပထမဆုံးအကြိမ်လားခင်ဗျာ
ဟုတ်ကဲ့ပါရှင်ပထမဆုံးအကြိမ်ပါပဲရှင်
အော်ဟုတ်ကဲ့အဲ့တော့ခုလိုမျိုးစပါးဆိုင်တဲ့လူကိုအမေရိကန်အစိုးရအလဲခေါ်ပြီးတော့တင်တန်းနေပါပြေးမယ်ဆိုတာဒါဘလို့မှအရင်တော့မဟာဆက်ခဲ့တဲ့သဘောတရားဖြစ်နေတာဟုတ်နော
်ဟုတ်ကဲ့
ဆိုတော့စိတ်ထဲမှာဘလို့ခံစားရလဲအခုဒီနိုင်ငံဟိုအမေရိကန်အထိရောက်လာပြီးတော့လေ့လာရတော့
လိုက်လာတော့သူတို့ရဲ့နည်းပညာတွေသူတို့ရဲ့လုပ်ငန်းတွေကိုလေ့လာရတဲ့အတွက်ကိုလည်းပို့ပြီးသူတို့ကိုလည်းကျေးဇူးတင်ပါတယ်ရှင်ကျွန်တော်ဒီလေယာလုပ်ငန်းလုပ်တော့ငါသူတို့ဒီ USF ကအကူအညီပူးပေါင်းလုပ်တယ် IFDC ပေါ့ IFDC အဖွဲ့အားပေးတယ် fertilizer breakaway machine ကိုလက်သင့်ခံလိုက်တယ်လက်သင့်ခံလိုက်တော့သူတို့ဆီကနေပြီးနည်းပညာရေးနဲ့အဲ့ဒီစိုက်ပျိုးတဲ့ဥစ္စာကိုလည်း MDN နဲ့လေ့လာခဲ့ရတယ်ပေါ့နော်ဟုတ်ကဲ့အဲ့ဒါမြောပြီးမှသူတို့လာလေ့လာရင်းနဲ့နောက်ကသူတို့ရဲ့ဒီကိုနည်းနည်းကိုဆက်ပြီးလေ့လာနိုင်မလားလို့မေးလို့လေ့လာခြင်းပါလေဆိုပြီး State Department ကစီစဉ်ပေးလို့လိုက်လာတာပါရှင်
အဲ့တော့သူတို့ချီကစက်တေဟိုနိပညာတွေဟိုပေါ့အကူအညီတွေရတယ်ဆိုတော့ဒေါ်စင်မာကျော်တို့မြန်မာပြည်မှာအရင်ကစိုက်ခဲ့တဲ့ပုံစံနဲ့အခုသူတို့ချီကအကူအညီတွေရပြီးတော့မှဖြစ်လာတဲ့ဟိုရလတ်ပေါ့နော်စိုက်ဟိုစပါးစိုက်တဲ့ရလတ်ကဘာတွေများကွာခြားမှုရှိလဲ
ကွာခြားဘယ်လိုကွာခြားလဲဆိုတော့ good fertilizer တွေကိုတုံးတဲ့နေရာမှာကွာ short ချလာနိုင်တယ်ပေါ့နော်သူတို့လည်းဒီ project အတွက်ကိုထပ်ထပ်ပြီးတော့ကိုပထမသူတို့ဒီရန်ကုန်မှာစတယ်ရှင်ကိုရန်ကုန်နောက်နှစ်တည်းတိုးတဲ့ဘကိုအဲရီတိုင်းဂူရှမ်းပြည်ကရာတီကိုသူတို့ဆက်ပြီးတော့နိပညာတွေကိုဖြန့်ဖြူးနေပါတယ်ရှင်။ပို့ပြီးတော့လေဒီအတုံးကြတဲ့အတိုင်းပဲကိုယ်စီမာကလှုပ်သားရှာပါမှုအတွက်ကိုတော့နည်းနည်းအခက်အခဲရှိရဲ့ရှင
်။ဟုတ်ကဲ့။
အဲ့အတွက်ကိုလည်းသူတို့ကဖြည့်ရှင်းပေးဖို့အတွက်ကိုစက်တွေကိုပေါ့နော်။ဟိုဘလို့စက်တွေနဲ့တုံးဖို့အတွက်ကိုလည်းသူတို့လည်းလုပ်နေပါတယ်ရှင်
။လှုပ်သားရှာပါမှုဆိုတာကစက်တွေကိုသူတို့ရှိရစက်တွေကိုမကင်နိုင်တာလားဒါမှမဟုတ်လေဟိုပေါ့စင်းငါလိုမျိုးလှုပ်သားကိုပြောတာလားဘာလို့လဲဆို
ဟုတ်ကဲ့စင်းငါလိုမျိုးလှုပ်သားကိုရှင
်အဲ့တော့ဆိုတော့ကျွန်တော်သိကျင်တဲ့ဥစ္စာက
ဒီ
ဒေါ်စင်မာကျော်အခုသူတို့ရှိအကူအညီရပြီးတော့မှနေအရင်တုန်းကကိုနီကိုဟန်နဲ့ကိုနော်မြန်မာနေမြန်မာဟာနဲ့စိုက်လာခဲ့တဲ့ပုံစံနဲ့ဆိုဒေါ်စင်မာကျော်ပြောတာကတော့ဓာမီဩဇာမြေဩဇာတုံးတဲ့ဥစ္စာ
မြေဩဇာ
ရောက်လာတယ်ပေါ့
ဟုတ်ကဲ့မြေဩဇာထဲတဲ့ဥစ္စာကိုပဲသူကနိပညာပေးသေးတာရှင်
ကျန်
တဲ့ဒီ site စနစ်ကိုတော့ဟိုကိုစီယာအတိုင်းကိုပဲသူတို့ကစိုက်ခိုင်းတာ
ဆိုလိုချင်တာကသူတို့ကမြေဩဇာများများတုံးကြီးအပြင်ဟိုလူတွေအတွက်အနေရများသလိုတစ်ဖက်မှာဟိုကတောင်သူတွေစိုက်တဲ့တောင်သူတွေအတွက်လည်းငွေကြေးအကုန်ကြများတယ
်ဟုတ်ကဲ့ရှင
်အဲ့ဒီအတွက်ကြောင့်အဲ့လိုလုပ်ခိုင်းတာလားအဓိကရွေချက်ကဘာလို့ပြောလဲသူတို
့ဒီတဘာဝပတ်ဝန်းကျင်ပျက်စီးမှုကိုထိန်းသိမ်းဖို့ရယ်မြေစီလာပျက်စီးမှုတွေကိုထိန်းသိမ်းဖို့ရယ်မြေဩဇာကိုဒီလောက်ကလေးပဲတော့ဒီတရားဒီပေါ်နွေချင်းနေရာဒီမိုးရဒီမှာဒီလောက်ကလေးပမာဏလေးသုံးယုံနဲ့ဒီစပားရဲ့အထွက်တိုးလာတယ်ပေါ့အဲ့ဒီဥစ္စာနိပညာကိုသူတို့ဖြန့်ဖြူးပေးတာပါရှင်ဟိုယူရီးယားပေါ့ယူရီးယားအဖြူကိုပဲအလုံးလုပ်ပြီးတော့ဟို deep underground ပေါ့ UDP နီးနဲ့ထည့်ခိုင်းလိုက်တာရှင်လေးပင်ကြားပေါ့ကျမတို့ ship good မှာတန်းဆိုင်ပညာတန်းကြားနဲ့စိုက်တယ် ship လက်မပတ်လေကြားမှာတလုံးမြုပ်တယ်လေးပင်ကြားတလုံးပေါ့ရှင်အဲ့လိုနီးပညာကိုသုံးတာပါရှင
်အဲ့တော့အရင်ကတော့ကျွန်တော်တို့မြန်မာပြည်မှာသိရတော့ဆိုရင်တောင်သူတွေကအဲ့စပားဆိုက်ပြီးဆိုရင်ဓာမီဩဇာလက်နဲ့လိုက်ချမ်းတယ်တ
ခွင်းလုံးလိုက်ချမ်း
တခွင်းလုံးလိုက်ချမ်းတယ်အခုအဲ့ဒီမဟုတ်တော့မြေကြီးထဲမှာမြုပ်တယ
်မြေကြီးထဲမှာဟိုဒီအလုံးကိုမြုပ်ထားလိုက်ခြင်းအပြင်သူရအငွဲပြန်မှုလည်းမရှိတော့ဘူးဒီမြေဩဇာရဲ့ဆုံးရှုံးမှုပေါ့ဆုံးရှုံးမှုကလည်းယော့သွားတယ်အပင်နေရာလည်းအဲ့ဒီကမြေဩဇာကိုတစိမ့်စိမ့်စားနေရတယ်ပေါ့သူစင်စက်မပြန်နောက်ပြရလဲဒီရာသီတရာလုံးမှာအဲ့ဒီတကြိမ်ပဲထည့်ရတာရှင
်အဲ့တော့ဒီအခုဟိုသူတို့အနေနဲ့ဟာဒီပို့တက်စေကိစ္စရောသူတို့ပြောသလားမပြော
အဲ့ဒီအတွက်ကိုတော့သူတို့နီးပညာတော့မပေးသေးဘူးရှင
်အခုဒေါ်စမာကျော်သိသလောက်ဆိုရင်အဲ့လိုမျိုးဟိုပါတော့နော်ဒီနီးပညာအကူအညီရထားတဲ့မြန်မာတောင်သူတွေကဘလောက်လောက်အခုစောစောပြောသွားတာပြည်ဟိုတချို့နေရာတွေတော့ရှိလာပြီပေါ့နော
်ဟုတ်ကဲ့ကျွန်တ
ော်3-4ဟိုတိုင်းနှစ်ခုနဲ့ပြည်နယ်နှစ်ခုလောက်တော့ရှိလာပြီပေါ့ဆိုတော့ဘလောက်ထိများများကြဲကြဲပြန့်ပြန့်ရရလို့ကြားမိလဲ
ဘလောက်ထိကြဲကြဲပြန့်သူတို့ကတော့လိုက်ပြီးတော့ဟိုဒီပညာပေးတဲ့သူတေသနာတွေလုပ်တယ်ဒါပေမဲ့ဟိုခက်လက်ခံယူသူတို့ကဘလောက်ပညာပေးပေးလက်ခံယူတဲ့တောင်သူတွေပုံမှန်လည်းမူတည်တာပေါ့နော်သူတို့ကအကုန်ကြားခံပြီးတော့အဲ့ဒီဥစ္စာတွေကိုတင်တဲ့ခုမှဟိုတန်းကေကြီးအိတ်လေးတွေနဲ့တောင်သူတွေလက်တွေ့သုံးဆွဲနိုင်အောင်လို့ဆိုပြီးတော့လက်စာဒီပေးတယ်ပေးပြီးသုံးခိုင်းတယ်။နောက်ပြီးဒီဥစ္စာကိုသုံးဖို့အတွက်ကိုဘလို့ကြိယာရင်းနဲ့သုံးတယ်ဆိုရင်ကြိယာတွေကိုပါပံ့ပိုးပေးပါတယ်ရှင်
။ဘယ်နှစ်ခုနှစ်လောက်ကစပြီးတော့ဒီဟာဒီနိပညာအသုံးပြုတယ်လေ။သူတို့နိပညာသုံးပြီးတော့မှအထွက်ပို့တိုးတာလာသလား။ဘာတွေများသတိထားမိလဲ။အထွက်နှုံးနဲ့ရှင်လာရင
်။အ
ထွတ်နှုံးနဲ့ရှင်လာရင်အထွတ်နှုံးကတော့ကိုရာသီဥရုဒီဂယုဆိုင်မှုပေါ်တော့မူတည်တယ်ဒီပုံမှန်ပေါ်ဒါမှမဟုတ်ဒီမြေဩဇာသက်ယူဇိတ်တွေရောကြသွားတယ်မြေဩဇာထည့်ရတာရောကြသွားတဲ့အတွက်ကိုဇိတ်တွေကရောကြပါတယ်ပေါ့ဒါပြီးဒီပုံမှန်အပင်အားလဲစားသုံးမှုကလည်းအမြဲတမ်းသူစားနေရတယ်ပေါ့လိုအပ်တဲ့လောက်ကိုသူကသူတစိမ့်စိမ့်နဲ့စားနေ
ဟုတ်ကဲ့အဲ့တော့ဒီကနေပြီးတော့ဒီအခုလာပြီးတော့အစိုးရပြောပြနေတဲ့ဟာတွေကိုဟိုကိုနဲ့ဟာဆတ်မှုရှိသလားဘလို့သဘောရတယ်လဲအခုအမေရိကန်မှာလာပြီးတင်တန်းတရတဲ့အနေထားရောဘလို့မြင်မိတော့
ဟုတ်ကဲ့ရှင်သူတို့ကလည်းအရင်ဖွင့်ပြပြီးနေတဲ့အတွက်ကိုကိုနဲ့ကတော့ချက်ချင်းတော့အဝင်ဝင်ကြတော့မဖြစ်ဘူးဒါပေမဲ့စွန့်ရင် business အတွက်ကိုကြားလို့ဆိုရင်အငယ်သားတွေပေါ့အဲ့ဒီအတွက်ကိုဘလို့လုပ်ငန်းတွေချမယ်ဘလို့ပုံစံတွေစပြီးလုပ်ငန်းကိုအကောင့်ထဲပို့ရမယ်ဆိုတဲ့အတွက်ကိုတော့ဟိုတော်တော်လေးလေ့လာမိပါတယ်။နောက်ပြီးတော့ကျွားတို့အရင်ဆန်စပါးထုတ်ကုန်ဆိုလို့ရှိရင်ဒီပြည်ရင်းမှာပဲဒီတိုင်းတွေကိုကုန်ကြမ်းဖြစ်နေပဲရောင်းရတယ်။ဟိုပေါ့အလွန်ဆုံးသူတို့ပိတ်ဆို့ထားတဲ့ကိုဒီတရုတ်ပြည်နယ်စပ်ကို border trade နဲ့ပဲသွားပြီးတော့ဟိုရောင်းကြရတယ်ပေါ့နော်။ခုသူတို့စီမှာလေ့လာတဲ့အတွက်ကိုသူက value added ပြအောင်လို့ဘလို့ကုန်ကြောပစ္စည်းတီတဆုံးထိရောင်းရမယ်ဘလို့နင်းလောက်ရမယ်ဆိုတဲ့ဥစ္စာရောသူတို့စီကလေ့လာရပါတယ်ရှင့်။ဒီတင်းနဲ့နေရအစားပေါ့တင်းနဲ့ဈေးကွက်တွေကိုဘယ်လိုကုန်ကြောအထိထုတ်လိုက်ခြင်းဈေးနှုန်းကဘယ်လောက်ထိမြင့်တက်လာမယ်ဆိုတဲ့ဥစ္စာတွေဒီကိုလေ့လာရပါတယ
်။ကုဇော်ဝင်းလိုင်းစီစဉ်တည်ဆက်တဲ့ပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်ခင်ဗျာ။အခုတော့တူတာဆောင်ရင်းအမေရိကန်အခွင့်အစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီအစီအစဉ်မှာအမေရိကန်ပြည်တော်စုရဲ့နိုင်ငံရေးလူမှုရေးအခြေအနေတွေကိုလာရောက်လေ့လာတဲ့မြန်မာကိုယ်စားလှယ်အဖွဲ့ဝင်ကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါ်မရန်ဂျန်ဆန်ခွန်ကိုကိုအောင်ကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
။ဟိုပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းအားပေါ်လေဒေါ်မရာဂျာဆန်ခွန်တို့ဒီမြန်မာနိုင်ငံကလာတဲ့ကိုယ်စားလှယ်အဖွဲ့ဟာဒီအမေရိကမှာလာပြီးတော့ဒီနိုင်ငံတကာခေါင်းဆောင်မှုဆိုင်ရာသင်တန်းလာတက်တယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျဟိုဘလူတွေကဖိတ်ကြားတာပါလဲဒီအစီအစဉ်မှာဘာတွေပါဝင်ပါလဲ
ဒီကျမတို့ကိုဖိတ်ကြားတာကတော့ဒီ United States Department of State ပေါ့လေဒီတောင်စုအစိုးရရဲ့ဒီ Culture and Educational ဆိုင်နဲ့ဒီတောင်စုအစိုးရကနေပြီးတော့ကျမတို့ဖိတ်ကြားတဲ့အစီအစဉ်ဖြစ်ပါတယ်ဆိုတော့ကျမတို့မှာပါဝင်တာကတော့ရွေးချက်ကလည်းအခုချိန်မှာဒီမြန်မာနိုင်ငံရဲ့ဒီနိုင်ငံရေးဟိုတည်ဆောက်နေတဲ့ကာလမှာပြီးတော့ဒီကျမတို့ရဲ့နိုင်ငံရဲ့အရေးအရာဖက်တလန်းကနေပြီးတော့ဝင်ပန်ပိုးတဲ့အနေနဲ့အစီအစဉ်နဲ့ကျမတို့ခေါ်တာဖြစ်တဲ့အတွက်ကျမတို့ကိုအဓိကဒီအမေရိကန်ပြည်ထောင်စုရဲ့ဒီ Federal Snip ကိုကျင့်သုံးနေတဲ့ပုံစံမျိုးကိုကျမတို့ကိုလာပြီးလေ့လာခိုင်းတဲ့အစီအစဉ်ဖြစ်ပါလိမ့်ရှင်
အမေရိကကိုလာတဲ့အစီအစဉ်မှာဒီကိုယ်စားလှယ်တွေက10ယောက်ကျော်လောက်ရှိရလို့သိရပါတယ်ခင်ဗျလူတွေကြတော့ကောဒီအမေရိကန်နိုင်ငံသားကြီးဌာနဘယ်လိုရွေးပြီးတော့ဖိတ်ကြားတာပါလဲ
ကျော်တို့ခုဒီမှာပါဝါတကွင်းနဲ့15ယောက်ကိုကြည့်တဲ့အခါမှာကျော်တို့ပြည်နယ်လွတ်တော်ကပါတယ်နောက်ပြည်သူလွတ်တော်ကပါတယ်နောက်ပြည်ထောင်စုလွတ်တော်ကဆိုရင်တော့ဒီဥဒေလေလာစစ်စစ်ရေးကော်မတီကဆရာပါတယ်နောက်ပြီးတော့ဒီကျော်တို့ဒီတိုင်းရင်းသားဆိုလို့ရှင်လဲဒီတောင်းကောင်းဆုံးကနေခေါ်ထားတော့တွေ့ရတယ်ဘန်ဒါရီနဲ့စီးပွားရေးဌာနကပါတယ်နောက်ဥပဒေပိုင်းဆိုင်ရာဌာနထဲကပါတယ်ကျွန်တော်တို့မြန်မာစစ်တပ်ကတော့ Navy Commander နဲ့နောက်ပြီးတော့ဒီ Defense Academy ကဒီန်ပါတယ်နောက်ပြီးတော့ဒီကျွန်တော်တို့လက်နက်ကိုင်အဖွဲ့အစည်းထဲကဆိုလို့ရှိရင် CIO ကစစ်ဘုံကြီးဆင့်ရှိတဲ့ဟိုတယောက်ကိုခေါ်ရဲဆိုတဲ့ခါကျတော့ကျွန်တော်တို့ကြည့်ရတဲ့ကျွန်တော်ပါဝင်တဲ့အဖွဲ့ထဲမှာတော့ဒီတိုင်းရင်းသားပေါင်းစုံနောက်ပြီးတော့နေရာဒေသပေါင်းစုံနဲ့အလုံးဟိုဘက်ဒီဘက်ကြီးမြပြီးတော့ခေါ်ထားတာကိုတွေ့ရပါတယ
်။ဆိုတော့ဒီနိုင်ငံခြားရေးဝန်ကြီးဌာနကနေပြီးတော့အခုလိုမျိုးဒါမြန်မာနိုင်ငံကဒီကဏ္ဍအသီးသီးကနေပြီးတော့ပုဂ္ဂိုလ်တွေကိုခေါ်ပြီးတော့နိုင်ငံတကာဦးဆောင်မှုဒီတင်တန်းပေးတယ်ဆိုတဲ့အခါကျတော့ဒီအမေရိကမှာရောဘယ်မျိုးတွေကိုအဓိကဟိုတွားပြီးတော့လေ့လာခဲ့ရလဲခင်ဗျ။
အဓိကကျွန်တော်တို့စရောက်တဲ့ရောက်ရောက်ချင်းကတော့ဒီဥချိုရေးရုံးဆိုင်ရာမြို့တော်ဖြစ်တဲ့ဒီ District ofColumbia district ကဒီ Washington DC မှာကျမတို့အရင်ရောက်ပါတယ်ရောက်ပြီးတော့အဲ့ဒီနေရာမှာကတော့အဓိကဒီမြို့တော်ရဲ့ဖွဲ့စည်းလာပုံဖြစ်ပေါ်လာပုံစံနောက်ခံတမိုင်းကျောင်းနဲ့ဒီမြို့တော်တွင်းမှာရှိတဲ့အဓိကအဆောက်အုံများဥပမာဆိုလို့ရှိရင်ကတော့ဒီသမတရဲ့နေအိမ်နောက်ပြီးတော့ဒီကျမတို့လွတ်တော်နောက်ဥပဒေပြုရဲ့နေရာတွေနောက်ပြီးတော့အဲ့မှာအထင်ကြီးရှိတဲ့သမတအဆက်ဆက်ရဲ့သူတို့ရဲ့ memorial နေရာတွေအဲ့ဒါတွေနဲ့နောက်သူဒီ Federal US ရဲ့ Federal ရဲ့နောက်ခံတမိုင်းကျောင်းတွေကိုကျမတို့စပြီးတော့ဒီကစားပြီးတော့လေ့လာရပါတယ်။အဲ့ဒီနောက်ပြီးတော့ဒီ state ဒီ Ohio ဒီ Ohio state မှာရှိတဲ့ Columbus
အမရှိတဲ့ပြည်နယ်တွေမှာလည်းပြည်နယ်တွေနဲ့နောက်ပြီးတော့ Federal Split ထဲမှာရှိနေတဲ့သူ့ရဲ့တိုင်းနဲ့ပြည်နယ်ဒေသတွေရဲ့သူ့ရဲ့အုပ်ချုပ်မှုပုံစံတွေနောက်ပြီးတော့သူ့ရဲ့အခန်းကဏ္ဍတွေရဲ့လုပ်ပိုင်ခွင့်တွေအဲ့ဒါတွေကိုဒီစစ်တပ်ပိုင်းဆိုင်ရာတွေကနောက်ပြီးတော့ပညာရေးပိုင်းဆိုင်ရာလွတ်တော်ပိုင်းဆိုင်ရာနောက်ပြီးတော့သူ့ရဲ့စီးပွားရေးပိုင်းဆိုင်ရာနောက်ပြီးတော့သူ့လူမှုအဖွဲ့အစည်းတွေဘယ်လိုအောက်ခြေကနေစပြီးတော့အဆင့်ဆင့်သူတို့ဘယ်လိုအောက်ခြေမှာသူ့ကိုယ်ပိုင်းဘယ်လိုလုပ်ကြတယ်ဆိုတဲ့ဥစ္စာကိုဒီဖက်ဒရယ်ပိုင်းဆိုင်ရာသူ့ရဲ့လုပ်ပိုင်ခွင့်တွေလုပ်နေတဲ့အနေအထားတွေကိုကျွန်တော်လေ့လာရတယ်
။ဟုတ်ကဲ့။ဆိုတော့ဒီမြို့တော်ဝါရှင်တန်ဒီစီနဲ့အိုဟိုင်းယိုနှစ်နေရာပဲသွားခဲ့တာလားခင်ဗျ
။ဗာဂျီးနီးယားပြည်နယ်မှာတော့အဓိကတော့US ရဲ့အခြေခွဲကြီးအုပ်ချုပ်ပုံအခြေခံဥပဒေကိုရေးဆွဲခဲ့တဲ့ဖခင်ကြီး James Madison ရဲ့အဓိကတော့အဲအဆောက်အုံထဲမှာကျွန်တော်တို့ဒီ US ရဲ့ Constitution ဖြစ်ပေါ်လာပုံနဲ့အခြေခံနေရာတွေကိုအဲ့ဒီနေရာမှာကျွန်တော်တို့ကဒါလေ့လာဆွေးနွေးတဲ့သင်တန်းတွေကိုကျွန်တော်လုပ်ခဲ့တယ်
။ဟုတ်ကဲ့ Washington DC ကိုရောက်တဲ့အချိန်မှာရောလေ့လာတဲ့အခါမှာထူးထူးခြားခြားမှတ်သားခဲ့မိတဲ့ဟာကိုပြောပါဆိုရင်ဘာများဖြစ်မလဲခင်ဗျ
။ Defense Academy College ပေါ့အဲ့ဒီမှာဒါကတော့အဓိကအနေနဲ့သူတို့ရဲ့ဒီအဓိကအရာရှိပိုင်းတွေကိုလေ့ကျင့်သင်ကြားပြီးတဲ့တက္ကသိုလ်တစ်ခုဖြစ်တယ်။သူ့ရဲ့တိုင်းပြည်ကိုကာကွယ်ဖို့ဆိုတဲ့နေရာမှာကိုယ့်တိုင်းပြည်ကိုနိုင်ငံခြားပြည်လာတိုက်ခိုက်မှုရန်ကနေပြီးတော့ငြိမ်းချမ်းဖို့အတွက်ကိုယ့်ရဲ့ဒီကိုယ့်ရဲ့ပြည်သူတွေကိုကာကွယ်ဖို့နောက်ပြီးတော့ဒီသူ့အနေနဲ့ကဒီသမ္မတဆိုတဲ့သမ္မတရဲ့အောက်မှာရှိရမယ်ဒီစက်တက်ဆိုတာကအများရန်လေ့ကျင့်ပြီးတော့စွဲရည်စွဲရည်ထင်းမြတ်တဲ့ကိုယ်တို့တို့လေ့ကျင့်နေရမယ်သို့တော်လည်းပဲသူတို့အနေနဲ့ကတော့ဒီသမ္မတနဲ့ဒီကွန်ဂရက်စ်ရဲ့ချင်းကြီးအောက်မှုအောက်မှာတွန်းရင်နဲ့ပြေးသွားတဲ့စစ်တပ်ကလည်းသူတို့ကဒီအယက်သားအုပ်ချုပ်မှုရဲ့အောက်မှာသူတို့အနေနဲ့တွန်းရင်ပြေးသွားတဲ့စစ်တပ်အနေနဲ့နေရတယ်ဆိုတာလေးတစ်ခုရယ်သူတို့အနေနဲ့ကတော့နိုင်ငံရေးအင်းရှင်းဖို့လိုတယ်ဆိုတော့အဲ့ဒါတစ်ခုရယ်အဲ့ဒါကိုကျွန်တော်တို့အနေနဲ့ကတော့အင်မတန်မြောက်ဖို့ဟိုအတူယူဖို့ကောင်းတဲ့အချက်တစ်ခုဖြစ်ပါလေနောက်တစ်ခုကတော့ဒီဟိုကျောင်းပေါ့လေဒီပရမီကျောင်းကိုကျွန်တော်တို့သွားတဲ့အခါမှာအဲ့ဒီမှာလည်းအဓိကကလေးတွေကိုဘယ်လိုလေ့ကျင့်အင်မတန်မှငယ်တဲ့အချိန်ကနေစပြီးတော့ကလေးတွေကိုကောင်းမွန်စွာသူတို့လေ့ကျင့်သင်ကြားပေးတယ်ဆိုတော့တွေ့ရတယ်ကလေးတွေကလည်းငယ်စဉ်ကတည်းကနေသူတို့အနေနဲ့စူးစိုက်ပြီးတော့ဒီပညာရေးမှာစိတ်ပါဝင်စားအောင်သူတို့ပြုပြင်ပြီးတော့သူတို့အနေနဲ့ပညာသင်ကြားပေးတာကိုတွေ့ရတယ်နောက်ပြီးတော့အဓိကသူတို့အနေနဲ့တွေ့ရတာကတော့တစ်ချက်မှအနေနဲ့သဘောကျတဲ့တစ်ချက်ကဒီ3တန်း4တန်းလောက်မှာကိုပဲသူတို့ကကလေးတွေကိုဒီ separation of power ဆိုတဲ့ဒီကျွန်တော်နိုင်ငံရေးနဲ့ပတ်သက်တဲ့အခြေခံသဘောတရားတွေကိုတို့အနေနဲ့ကောင်းမွန်စွာသင်ကြားထားပေးနိုင်တယ်လို့တွေ့ရတယ်
။နောက်ဆုံးကျွန်တော်မေ့ချင်တာပေါ့လေအခုလိုမျိုးပေါ့အမေရိကန်ပြည်ထောင်စုကနေပြီးတော့ဒါမြန်မာပြည်ကနောက်ခံ background မတူကွဲပြားတဲ့ကဏ္ဍအသီးသီးကနေပြီးတော့အခုလိုအမေရိကန်ပြည်ထောင်စုကိုဖိတ်ကြားပြီးတော့ဒီပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံနဲ့ပတ်သက်တဲ့အနေအထားတွေကိုလေ့လာခိုင်းနေဆိုတော့ဒီလိုမျိုးလာရောက်တဲ့ဒီလေ့လာရေးခီးစဉ်ကနေဘလို့အကျိုးအမြတ်တွေမြန်ရမယ်လို့ထင်ပါလဲခင်ဗျာ။
โอเคကျွန်တော်တို့အနေနဲ့ကတော့ပထမကျွန်တော်တို့အနေနဲ့အရင်အမေရိကန်ပြည်ထောင်စုကိုမသွားရောက်ဘူးသေးတဲ့အချိန်မှာကတော့ကြားဘူးပါလေသို့တော်လည်းပဲဒါကဟိုကြား theory နဲ့ကြားတာနဲ့အခုကိုယ်တိုင်လက်တွေ့သွားပြီးတော့လေ့လာသင်ယူခွင့်ရတဲ့ခါမှာဒါတကယ်ပဲဒါတွေဟာတကယ်ပဲဖြစ်ပျက်နေပါလားဆိုတဲ့အဥ္စာကိုကျွန်တော်တို့ပို့ပြီးတော့သိမြင်လာခဲ့ရတယ်နောက်တစ်ချက်ကတော့ဒီကျွန်တော်တို့စီမှာခုနပြောသလိုပဲအဲဒီမတူပွဲပြားတဲ့ဒီ background အခြေအနေတောက်မျိုးစုံကနိုင်ငံရေးကရောနောက်ပြီးတော့ဒီလူမှုရေးပိုင်းကရောနောက်ပြီးတော့အုပ်ချုပ်ရေးပိုင်းဆိုင်ရာနယ်ပယ်ထဲကရောနောက်ပြီးတော့ဒီစစ်ဘက်ဆိုင်ရာဘက်ကရောနောက်တိုင်းရင်းသားစစ်ဘက်ဆိုင်ရာဆိုတဲ့နေရာမှာတိုင်းရင်းသားပိုင်းဆိုင်ရာဘက်ကရောအားလုံးကျမတို့တောက်စုံနောက်ပြီးတော့လေ့လာအတူတကွလေ့လာရတဲ့အခါမှာအခြေအပြင်ဒီကျမတို့နိုင်ငံရေးရဲ့ပြဿနာတွေကိုကျမတို့အခြေအနေဆွေးနွေးခွင့်ရပါတယ်အဲ့ဒီအခါမှာကျမတို့အနေနဲ့ဒါပို့ပြီးတော့ဒီဟုတ်ပဲနိုင်ငံနဲ့ဒီကျွန်တော်နိုင်ငံရဲ့အခြေအနေကိုပြန်ပြီးတော့နိုင်ရှင်ဖို့အတွက်လည်းကျွန်တော်တို့အကျိုးမျိုးရှိတဲ့အတွက်ဒါဆိုလို့ရှိရင်ဒီဒီမှာတွေ့ခဲ့ရတဲ့အကြောင်းတရားတွေကိုကျွန်တော်တို့အခုလောလောဆယ်ကျွန်တော်တို့နိုင်ငံမှာဘယ်လိုပြန်ပြီးအသုံးချနိုင်မလဲဆိုတဲ့အဥ္စာကိုလည်းကျွန်တော်တို့နောက်ဆုံးပိတ်အချိန်ရက်မှာကျွန်တော်တို့နေတဲ့ဒါကိုပြန်ပြီးဆွေးနွေးခွင့်ရပါတယ်ဆိုတော့ဒီဥ္စာတွေကတကယ်ပဲဒီကျွန်တော်တို့လောလောဆယ်မှာတော့ကျွန်တော်တို့ဒီမှာအခက်အခဲဖြစ်နေတဲ့ဒီငင်းချိုင်းရေးဖြစ်စဉ်ကိုဘယ်လိုဝိုင်းပြီးတည်ဆောက်ကြမလဲဆိုတဲ့အဥ္စာကိုကျွန်တော်တို့အနေနဲ့တစ်ခုတည်းတစ်ထပ်တည်းကျွန်တော်တို့ဒီအမြင်တော်တစ်ခုကကျွန်တော်သဘောတူညီမှုကကျွန်တော်ရရှိခဲ့ပါတယ
်။ကိုအောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ။
ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးထိသိမ်းမှုတာဝန်ဟာစစ်တမ်းကြောင့်ပြိုပြက်နေတဲ့အတိုင်းပြည်တွေသူ့ခြေထောက်ပေါ်သူပြန်လည်ရည်တည်နိုင်ရေးပြည်ပခန့်တွေကနေငြိမ်းချမ်းရေးစီကူးပြောင်းရေးတို့အတွက်အမရှိမဖြစ်လိုအပ်ပါတယ်။ လွန်ခဲ့တဲ့နှစ်ပေါင်း60ကျော်လုံးလုံးကုလသမဂ္ဂရဲ့ငြိမ်းချမ်းရေးထိန်းသိမ်းမှုတပ်ဖွဲ့တွေဟာကမ္ဘာပေါ်ကအနေနဲ့အကြီးဆုံးနဲ့အခက်အခဲဆုံးအခြေအနေတွေအောက်မှာပြည်ပခါတွေနဲ့ပြည်ပခါလုံပြဿနာတွေကိုကင်တွယ်ဖြေရှင်းလာခဲ့ပါတယ်ဒီကာလအတွင်းကုလသမဂ္ဂရဲ့ငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းမှာနိုင်ငံပေါင်း126နိုင်ငံတို့ကတပ်ဖွဲ့ဝင်တွေပေးပို့ခဲ့ကြပါတယ်။ဒီတပ်ဖွဲ့ဝင်တွေထဲမှာယဉ်ကျေးမှုအသွင်သဏ္ဍာန်မျိုးစုံပါဝင်နေတဲ့အတွက်သူတို့ရဲ့တာဝန်တွေကိုအောင်မြင်စွာလှုပ်ဆောင်နိုင်ဖို့အတွက်သူတို့ကိုအတူတကွသင်တန်းပေးဖို့လိုအပ်ပါတယ်။အခုချိန်ဟာရခိုင်နဲ့မတူပဲစနစ်တကျလေးကျင့်ထားတဲ့ငြိမ်းချမ်းရေးထိန်းသိမ်းမှုတပ်ဖွဲ့ဝင်တွေကိုကမ္ဘာတစ်လွှာပုံမလိုအပ်လာနေတယ်လို့အမေရိကန်ပြည်အောင်စုနိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးနဲ့စီးရေးဘူရိုကအန်ဒရူးစထရိုက်ကအင်တာနက်မှာရေးသားဖော်ပြခဲ့ပါတယ်။နိုင်ငံတကာတည်ငြိမ်မှုရရှိဖို့ငြိမ်းချမ်းရေးလှုံ့ဆော်မှုတွေလိုအပ်ပါတယ်။ငြိမ်းချမ်းရေးလှုံ့ဆော်မှုတွေအတွက်စနစ်တကျလေးကျင့်ထားပြီးတော့ထိရောက်တဲ့ငြိမ်းချမ်းတပ်ဖွဲ့ဝင်တွေလိုအပ်တယ်လို့ရေးသားထားတာဖြစ်ပါတယ်။ဒါကြောင့်လည်းမလနှောင်းပိုင်းနဲ့ဧပြီလအစောပိုင်းတုန်းကနီပေါနိုင်ငံအစိုးရနဲ့အမေရိကန်ပြည်အောင်စု Pacific စစ်ဌာနချုပ်တို့ပူးပေါင်းပြီးတော့ Shanti Prayas ငြိမ်းချမ်းရေးလှုံ့ဆော်ချက်အမှတ်3လို့နာမည်ရှိတဲ့နိုင်ငံဆောင်ငြိမ်းချမ်းရေးထိန်းသိမ်းမှုလေးကျင့်ခန်းတစ်ရပ်ကိုလှုံ့ဆော်ခဲ့ရမှာနိုင်ငံပေါင်း30ကျော်ပါဝင်ခဲ့ပါတယ်။ပူးပေါင်းဆောင်ရွက်ခြင်းဟာငြိမ်းချမ်းရေးထိန်းသိမ်းခြင်းမှသည်တဘာဝဘေးအန္တရာယ်အလွန်ဆန္ဒမှုအထောက်အကူပေးတဲ့လုပ်ငန်းအထူးကမ္ဘာတစ်ဝှမ်းကျုံနေရတဲ့စိန်ခေါ်မှုတွေအတွက်အဓိကအခန့်ကဏ္ဍကပါဝင်ပါတယ်လို့နီပေါနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးအလိနာတက်ပလက်စ်ကပြောပါတယ်ဒီလိုနိုင်ငံအစုံလေးချင်မှုမျိုးဟာမှန်မှန်ကန်ကန်နဲ့အလေးနက်ထားပြီးတော့လှုပ်ဆောင်သွားမယ်ဆိုရင်အပြန်အလှန်နားလည်မှုလေးစားမှုတွေကိုပိုးပြီးနှဆိုင်စေပြီးတော့အနာဂတ်မှာပူးပေါင်းဆောင်ရွက်မှုတွေကိုအားပေးရရောက်ပါတယ်လို့လည်းပြောပါရယ်။ငြိမ်းချမ်းရေးအားထုတ်မှုလို့အဓိပ္ပာယ်ရတဲ့ Shanti Prayas အမှတ်3လေးချင်မှုဟာအမေရိကန်ပြည်အောင်စုကမ္ဘာငြိမ်းချမ်းရေးဦးစီးလှုပ်ဆောင်မှုအစီအစဉ်ကထောက်ပံ့ပေးထားတာဖြစ်ပါတယ်။ဒီစီစဉ်ဟာကုလသမဂ္ဂနဲ့ဒေသတွင်းငြိမ်းချမ်းရေးလှုံ့ဆော်ချက်တွေကိုထောက်ပံ့တဲ့အနေနဲ့နိုင်ငံတကာငြိမ်းချမ်းရေးထိန်းသိမ်းမှုစွမ်းရည်တိုးတက်လာအောင်ရည်ရွယ်ပြီးတော့မြန်ကန်ဆိုရကပံ့ပိုးထားတဲ့လုံခြုံရေးအစီအစဉ်လည်းဖြစ်ပါတယ်။နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးတည်ဆောက်ဖို့အတွက်ကမ္ဘာနိုင်ငံတွေကပါဝင်လာနိုင်အောင်စွမ်းရည်မြင့်တင်ပေးတဲ့အစီအစဉ်တစ်ရပ်လည်းဖြစ်ပါတယ်။မေဂန်ပြောင်စုမှာကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုနိုင်ငံတိုင်းအကျိုးရှိစေမယ့်စနစ်ကျတဲ့နိုင်ငံတကာအခင်းကျင်းတို့အတွက်မေဂန်ပြောင်စုကအားပေးသွားမှာလည်းဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဟာဒီ Shanti Prayas စမတ်သုံးအစီအစဉ်မှာပါဝင်တဲ့နိုင်ငံတွေနဲ့ဆက်လက်လက်တွဲလှုပ်ဆောင်သွားမှာဖြစ်ပါတယ်လို့ American Pacific စစ်ဌာနချုပ်အကြီးအကဲရေးတဲ့ဗိုလ်ချုပ်ကြီး Harris ကပြောပါတယ်ရှင
်။မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
သူထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့အမြင်သဘောထားသာဖြစ်ပြီးတော့ VOA ရဲ့အပေါ်မှာကြောင်းသောတာရှင်တို့ကိုအတိပေးအပ်ပါတယ်။ VOA မြန်မာပိုင်းကအင်ကာနီမနေ့ဖက်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ Israel နိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတ Donald Trump ကအီရန်ရဲ့ရန်လိုတဲ့အပြုအမူနဲ့စီးရီးတိစောက်မှုတွေကိုတင်းတာနေကအပြင်းထန်ဝေဖန်ပြောကြားလိုက်ပါတယ်။ဗြိတိန်နိုင်ငံမန်ချက်စတာမြို့အကားစားရုံအတွင်ကျင်းပနေတဲ့ရော့ဂီတာဖျော်ဖြေပွဲပြီးကနေမှကြီးမားတဲ့ပေါက်ကွဲမှုဖြစ်သွားခဲ့တဲ့အတွက်အ ਨੇ ဆုံးလူ19ဦးသေဆုံးပြီး50လောက်ထိခိုက်ဒဏ်ရာရသွားတယ်လို့ပြည်တွင်းရေးတပ်ဖွဲ့ကပြောပါတယ်ပြည်သက်ပေါင်း 21,000 ထိဆက်တဲ့အဲ့ဒီအကားသားရုံအတွင်ပေါက်ကွဲမှုနှစ်ခုဖြစ်ခဲ့တယ်လို့ပြည်တွင်းနိုင်ငံကသတင်းမီဒီယာတွေမှာဖော်ပြကြပြီးလူ20ကနေ30လောက်လဲကျန်းမာရေးပေါ်မှာလဲကျနေတာကိုတွေ့ရတယ်လို့ဆိုပါတယ်ဒေသစံတော်ချင်းတင်းတင်းလာနေည7:00ခွဲမှာဖြစ်သွားခဲ့တဲ့အဲ့ဒီပေါက်ကွဲမှုကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့မြင့်မြင့်တက်တည်ရဲ့အဆိုအရကတော့ပေါက်ကွဲမှုဖြစ်ပြီးနောက်ဆက်တွဲအဖြစ်နဲ့တင်းနတ်တန်လိုပြစ်ခတ်တန်နေလဲကြားရတယ်လို့ပြည်တွင်းသတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်မန်ချက်စတာအကားစားရုံအနီးကဗစ်တိုးရီးယားယထာဘူရာရုံကိုလည်းအခုချိန်မှာပိတ်ထားလိုက်ပြီးအများပြည်သူတွေအနေနဲ့လည်းဒီဒေသကိုမလာကြဖို့ရဲတပ်ဖွဲ့ကသတိပေးချက်ထုတ်ပြန်ထားပါတယ်အကားစားရုံအတွင်ကျင်းပနေတဲ့အမေရိကန်အဆိုတော်အာရီယာနာဂရန်ဒဲရဲ့ရော့ဂီတာပွဲကိုလာကြည့်ကြသူတွေပွဲပြီးလို့အပြင်ကိုထွက်လာနေကြတဲ့အချိန်မှာပဲပောက်ကွဲမှုဖြစ်သွားခဲ့တာပါဒီပောက်ကွဲမှုဟာအကြမ်းဖက်မှုဖြစ်နိုင်ခြေရှိတယ်လို့ဗီတိန်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်မနက်ဖြန်မေလ24ရက်နေ့မှာစတင်ကျင်းပမယ့်ပြည်ထောင်စုညီညွတ်ရေးညီလာခံ21ရာစုပင်လုံနဲ့ပတ်သက်လို့တပ်မတော်ဘက်ကအကောင်းဆုံးကိုမျှော်လင့်ထားကြောင်းအရေးကြီးတာကလက်နက်ကန်ပြည်ပခါခြုံငင်းပြီးဒီမိုကရေစီလမ်းကြောင်းပေါ်မှာခိုင်ခိုင်မာမာသွားနိုင်ရေးဖြစ်ကြောင်းမြန်မာနိုင်ငံကိုရောက်နေတဲ့ဥရောပသမ္မတကစစ်ဖက်ဆိုင်ရာကော်မတီဥက္ကဋ္ဌဗိုလ်ချုပ်ကြီးမီခဲလ်ကိုစတာရိုရာကော့စ်ကနဲ့မီလာနဆင်နီယာတွေ့ဆုံစဉ်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမီအောင်လည်းကပြောကြားပါတယ်
။နောက်ဆုံးရရှိထားတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတွားခဲ့တာပါ။အခုမနေ့တည်းအစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။နိုင်ငံတကာကတော်တာရှိများနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ဆက်မွေးပါခင်ဗျာ။
This program has come to you from the Voice of America, Washington.